Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်းလင်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေစုမုံကောင်းတောင်းလိုက်ပါတယ် VOA အမေရိကန်အတံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ17ရက်ဗုဒ္ဓနေ့မနေ့ဖက်အတံလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 0443ညလိုင်းဒိုမီတာ58 kHz 5805တို့နဲ့အတူ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ဆက်မိုးပြီပါခင်ဗျာအခုနောက်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကချင်းမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ Facebook လူမှုမီဒီယာကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုယ်ရေးအချက်လက်တွေအသုံးချခံရတာနဲ့ပတ်သက်ပြီးအင်ကာနဲ့အထက်လွှတ်တော်ကျမ်းစာပွဲမှာ Facebook အကြီးအကဲ Mark Zuckerberg ဖြေကြားခဲ့ရပါတယ်မြန်မာနိုင်ငံကလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးဟာဗုဒ္ဓဘူးနဲ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိမှာဖြစ်ပြီးဒုက္ခသည်စခန်းတွေကိုပါတော့ရောက်ကြည့်ရှုမှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမုံကြီ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
One is we're hiring dozens of more Burmese language content reviewers because hate speech
မနေ့ကကျင်းပတဲ့အမေရိကန်ထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့မိကုံးအပေါ်Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်တွေတင်ဆက်တဲ့အခါမှာပြည်သူနားဆင်ရပါမယ်။အဲ့ဒါအပြင်ဖန်ဆီးခံထားရတဲ့ writer သတင်းတော်နှစ်ဦးပေါ်ဆွဲချက်တင်တင်မတင်တင်ဆုံးဖြတ်တဲ့နေရာမှာမြန်မာနိုင်ငံကလွတ်လပ်တဲ့တရားစီရင်ရှိအောင်ပြတ်တာကိုတင့်တယ်လို့ဥပဒေပညာရှင်တွေရဲ့တိုက်တွန်းချက်ရှမ်းပြည်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေဒဇန်တွင်းနေရာပြောင်းနေပေမဲ့မြေမုံလမ်းအန္တရာယ်ဆိုးရိမ်နေရပြီးတော့အခက်တွေ့နေကြရတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေကိုနားဆင်ကြရဖို့ရှိတယ်လို့ကြံတေးတဲ့ပုဂ္ဂိုလ်တွေတင်ဆက်ပေးဦးမှာပါနောက်ပိုင်းမှာအင်္ဂါညတရက်ဒီလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါဒီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်စုမြတ်မုံတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
လူမှုမီဒီယာကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုရီးအချက်လက်တွေအသုံးချခံခဲ့ရတာနဲ့ပတ်သက်ပြီးအင်ကာနဲ့အထက်လွှတ်တော်ကျမ်းစာပွဲမှာ30သူရဲ့ကိုရီးအချက်လက်တွေပိုးပြီးကောင်းအောင်ထိမ့်သိမ့်ဖို့တောင်းဆိုတဲ့လွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကို Facebook ကြီးကဲ Mark Zuckerberg ကဖြေကြားခဲ့ရပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Iowa ပြည်နယ် Republican အထက်လွှတ်တော် Chuck Grassley ကအခုကိစ္စမှာ30သူရဲ့ယုံကြည်မှုတလွဲအသုံးချခံခဲ့ရတာရှင်းနေတယ်လို့အချက်လက်တွေကိုစနစ်တကျလွှဲပြောင်းတာမျိုးမရှိတာလည်းဖြစ်နိုင်တယ်လို့ပြောပါတယ်။စကတဲ့ကဒါဟာသူ့ရဲ့အမှားဖြစ်ကြောင်းနဲ့တောင်းပန်စကားပြောကြခဲ့တယ်လို့အထက်လွှတ်တော်အမတ်တွေကဒီကိစ္စကိုတည်တည်ချာချာအရေးယူလှုပ်ဆောင်ဖို့တောင်းဆိုခဲ့ပါတယ်။တကယ်လို့ Facebook နဲ့တခြားလူမှုမီဒီယာကုမ္ပဏီတွေကစနစ်တကျမလုပ်ဘူးဆိုရင်ဘယ်ပုဂ္ဂိုလ်ရဲ့အချက်လက်မှစိတ်ချရမှာမဟုတ်ဘူးလို့ကုသရေးဝန်ကြီးကော်မတီကအခြေလန်ဒီမိုကရက်တစ်ပါတီဝင် Florida အမတ် Bill Nelson ကပြောပါတယ်။38တန်းရဲ့ကိုလီအချက်လက်တွေပေါက်ကြားခဲ့တာဖြင့် American 2016သမ္မတရွေးကောက်ပွဲမှာ Facebook ကိုအသုံးပြုပြီး Russia ဂျာဝန်နှောက်ယှက်မှုရှိမရှိမေးမြန်းချက်တွေကိုဖြေကြားဖို့အထက်လွှတ်တော်ကြားနာပွဲကိုတက်ရောက်တာရတာဖြစ်ပါတယ်။ American ပြည်ထောင်စုမှသာမကတခြားနိုင်ငံတွေက Facebook သုံးဆွဲသူတွေမှာလည်းပြဿနာတွေရှိနေပြီးမကြောင်သေးခင်ပြုလုပ်တဲ့ကုလသမဂ္ဂအစည်းအဝေးမှာမြန်မာနိုင်ငံကသုံးဆွဲသူတွေဟာ Rohingya တွေနဲ့ပတ်သက်ပြီး Facebook ကလည်းအမုန်းတရားပြန်ပွားအောင်လုပ်နေတယ်လို့ Facebook ကိုအပြစ်တင်ခဲ့ကြောင်း Democratic Party ဝန်ဗမာပြည်နယ်အထက်လွှတ်တော်မှာ Patrick Hayhe ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်နေပါတယ်လို့ Zuckerberg ကပြန်လည်းဖြေကြားခဲ့တယ်လို့အမုန်းစကားပြန်ပွားဖို့ဘာသာရေးဆိုင်ရာတက်ကြွမှုကအရေးပါကြောင်းနဲ့မြန်မာစာဖတ်ပရိသတ်အတွက်မြန်မာစာတက်ကြွနားလည်သူဒါဇင်နဲ့ချီပြီးအလုပ်ခန့်ထားဖို့လုပ်နေပါတယ်လို့လည်းဖြေကြားခဲ့ပါတယ်
။ Syria နိုင်ငံကသဘုံတွေထိမ့်ချုပ်ထားတဲ့မြို့တစ်မြို့အပေါ် Syria အစိုးရတပ်တွေကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တန်တရားရှိပြီးတဲ့နောက် Syria ပေါ်စစ်ရေးဆောင်ရွက်မှုတွေဘလို့တိုးမြင့်မလဲဆိုတာကို American ကမဟာမိတ်နိုင်ငံတွေနဲ့အင်္ဂါနေ့ကတိုင်ပင်ဆွေးနွေးခဲ့ပါတယ်။အားလုံးပူးပေါင်းတုံ့ပြန်နိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေတယ်လို့ American နိုင်ငံသားဌာနပြောခွင့်ရသူ Heather Newell ကပြောကြားခဲ့ပါတယ်။စနေနေ့ကလူ40ထက်မနည်းတေဆုံးခဲ့တဲ့အရှိကူတာအပေါ်တိုက်ခိုက်ခဲ့မှုမှာတာဝန်ရှိသူတွေအကြီးအကျယ်ပေးဆက်ရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်ပြီးခဲ့တဲ့ရက်တွေကသမ္မတထရမ့်ဟာဗြိတိန်ပြင်သစ်ခေါင်းဆောင်တွေနဲ့လည်းအချိန်ချင်းဆွေးနွေးခဲ့ပါတယ်။ဓာတုတိုက်ခိုက်မှုတွေအတွက်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ဆီးရီးယားအစိုးရကိုထောက်ခံနေတဲ့အီရန်နဲ့ရုရှားတို့ကိုသမ္မတထရမ့်ကအပြစ်တင်ပါတယ်။သမ္မတအာဆတ်ကတော့ဒီဆက်ဆွဲမှုတွေကိုညှဉ်းဆန်ပါတယ်။ဖြစ်ပျက်ခဲ့တာတွေကိုစုံစမ်းဖို့စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုဆင်လွတ်မယ်လို့ကမ္ဘာမှာဒီဓာတုလက်နဲ့တုံ့ဆွဲမှုရှိမရှိစောင့်ကြည့်နေတဲ့အဖွဲ့ကလည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းမှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်တင်ပြခဲ့တဲ့အစီအစဉ်မူကြမ်းကိုတော့ရုရှားနိုင်ငံကအင်္ဂါနေ့တုန်းကဗီဒိုအာဏာသုံးပြီးပယ်ချခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်မှာစီးပွားရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကတုံ့ပြန်မှုကိစ္စကိုကြီးကြပ်ဖို့ဒီသတင်းပတ်ထဲသွားမယ်လက်တင်အမေရိကခြေစင်ဖြတ်သိမ်းလိုက်ကြောင်းသမ္မတအင်ဂျူကပြောပါတယ်။သမ္မတထရမ့်မှာအမေရိကတိုက်နိုင်ငံများရဲ့အထက်မှအချင်းမြောက်ထိပ်သီးစီးပွားတက်ရောက်ဖို့အတွက်ပြည်ထောင်နိုင်ငံလီမာဒါမတ်မှုကျင်းပဖို့မူလစီစဉ်ထားတဲ့ကိုလံပီယာနိုင်ငံဘိုဂိုတာကိုတွားရောက်တော်မှာမဟုတ်ကြောင်းသမ္မတအင်ဂျူပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။သမ္မတရဲ့ပန်ကြားချက်အရဒုသမ္မတကတွားရောက်မှာဖြစ်ကြောင်းနဲ့သမ္မတကတော့စီးရဲရေးအမေရိကန်တုံ့ပြန်မှုကြီးကြပ်ဖို့နဲ့ကမ္ဘာတစ်လွှာဖြစ်ပေါ်တိုးတက်မှုတွေစောင့်ကြည့်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာပဲရှိနေမယ်လို့ပြောပါတယ်။ပြည်ထောင်နိုင်ငံမှာနှစ်ရက်ကြာကျင်းပမယ်ထိပ်သီးစီးပွားကိုဧပြီလ23ရက်နေ့မှာစတင်ပါပါ။စနေနေ့ကစီးရဲနိုင်ငံကိုတာအရှိပိုင်းကတဘုံတွေထိမ့်ချထားတဲ့ဒေသမှာဓာတ်ရုလက်နဲ့တိုက်ခတ်ခံရတယ်ဆိုတဲ့ဖြစ်ရကြောင်းလူပေါင်း40တဲ့မနေ့တေဆုံးခဲ့တဲ့နောက်စီးရဲကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့သမ္မတကတတိပေးထားပါတယ်
။ဗြိတိန်နိုင်ငံမှာဒီဖခင်ဖြစ်သူရုရှားတရှိုဟောင်းနဲ့အတူအာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့ပြီးခဲ့တဲ့လတော့ကတိုက်ခိုက်ခံခဲ့ရတဲ့ယူလီယာစကေပေါ်ဟာဆေးရုံကနေဆင်းသွားပါပြီ။ယူလီယာဘယ်တော့မှဆေးရုံကဆင်းတဲ့ဆိုတာကို Salisbury ဆေးရုံညွှန်ကြားမှုကမပြောပေမဲ့တင်းနှလာနေတဲ့ကဆေးရုံဆင်းသွားတယ်လို့ Britain ကလာတဲ့သတင်းတွေကပြောပါတယ်ဆေးကူတာမှုတွေအပြည့်တက်သွားတာမဟုတ်ပေမဲ့လည်းထူးခြားတဲ့အမှတ်တိုင်တစ်ခုကိုကျော်ဖြတ်သွားနိုင်ပြီလို့ဆေးရုံညွှန်မှုကပြောပါတယ်စူပါမားရှိနေတယ်လဲဆိုတာကိုလည်းအာဏာပိုင်တွေကမပြောပါဘူး The Show House Sage Skipper ကတော့ဆေးရုံမှာကူတာမှုဆက်လက်ခံယူနေရဆဲဖြစ်ပြီးတော့ဘယ်တော့ဆေးရုံကဆင်းနိုင်မယ်ဆိုတာလည်းမသိသေးပါဘူးရုရှားနိုင်ငံမှာလုတ်တဲ့ဒီစစ်တုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိမ့်နဲ့ရုရှားအစိုးရလူတွေကတိုက်ခိုက်ခဲ့တာလို့ Britain အစိုးရကပြောကြပါတယ်။ရုရှားကတော့သူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ထားပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံလူမှုဝန်ထမ်းကေဆေးရင်နဲ့ပြည်နယ်နေရာချက်ဆိုင်ဝင်ကြီးလက်ဖြင့်ကုလသမဂ္ဂအတွင်းမှုဂျူဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ချန်ပေးကော်မရှင်တက်တွန်းချက်တွေကိုအကောင့်ထယ်ဖို့ကော်မတီဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးဟာဗိုလ်ဘူးနဲ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်ကိုရောက်ရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဒုက္ခသည်တွေနဲ့ပြန်ရေးဆိုင်ရာအခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်ကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်မှာဖြစ်ကြောင်းဒက်ကာကမြန်မာတိုင်းရောအရာရှိတွေကပြောပါတယ်ဒုက္ခတဲ့ပြန်လဲခေါ်ယူရေးနှစ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်က February 19ရက်မှာပြည့်ရတဲ့လူပေါင်း 8,032 ယောက်ဆင်းရဲတဲ့က911ယောက်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့ရဆိုတာထောက်တာခံလို့နာမှုပြန်ခေါ်ယူမှာဖြစ်ကြောင်းအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်ဝင်ကြီးရဲ့အခုခီးစဉ်တွင်ပြန်လည်ခေါ်ယူဖို့အတည်ပြုထားသူတွေနဲ့ပါတွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားထားကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။မြန်မာဘက်ကဒုက္ခသည်တွေပြန်ခေါ်ဖို့အသင့်ဖြစ်နေကြောင်းဒုက္ခသည်စခန်းတွေမှာနေထိုင်သူတွေသိအောင်ပြောကြားမှာဖြစ်ကြောင်းဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့တယ်လို့မုတ်တုံရာသီရောက်တော်မှာမို့ပြန်လည်ခေါ်ယူရေးလုပ်ငန်းကိုအမြန်လှုပ်ဆောင်ခြင်းကြောင်းလည်းပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့တဲ့စည်ရင်တွေကိုပြန်လည်ဆည်စင်ရဲမှာအချိန်ယူရမှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ကုလသမဂ္ဂ UNHCR အကူအညီနဲ့ဒုတိယအထောက်လူ1000ဆင်းကိုပြုစုထားပြီးမကြခင်မြန်မာနိုင်ငံမှာပြုလုပ်မဲ့ပူးတွဲအလုပ်သမားအဖွဲ့အစည်းအဝေးမှာမြန်မာအာဏာပိုင်တွေထံပေးပို့စီစဉ်ထားပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးနဲ့ရောပြည်ထောင်ဝန်ကြီးတို့နဲ့မှာတွေ့ဆုံမှာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာထွေထွေရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပမယ်လို့မလေးရှားရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်နေတဲ့လက်ရှိအာဏာရ PN ညွန်မောင်းပါတီအတွက်အခက်အခဲဆုံးရွေးကောက်ပွဲဖြစ်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။အစိုးရဗန်နာငွေနဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကြီးကဒေါ်လာ3000ချီအဂတိလိုက်စားမှုတွေအတွက်မှဝင်ကြီးချုပ်နာဂျစ်ဘရာဇက်ပါဝင်ပတ်သက်နေတယ်လို့စစ်ဆွဲခံနေရပါတယ်။အဲ့ဒီလုပ်ငန်းကြီးကနေနိုင်ငံဖြတ်ကျော်ငွေကြေးအလွဲသုံးစားလုပ်မှုငွေကြေးခွာချမှုတွေလုပ်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာစုံစမ်းစစ်ဆေးခံနေရပါတယ်။ဒါရင်မကတစ်ချိန်လုံးကသူ့ရဲ့ဆရာဖြစ်ခဲ့ပြီးတော့အခုအဓိကအတိုက်ခံဖြစ်နေတဲ့ဝင်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ရဲ့စိန်ခေါ်မှုကိုလည်းနာဂျစ်ဘရာဇက်ရင်ဆိုင်ရနိုင်ပါတယ်။အခုအသက်62နှစ်ရှိပြီဖြစ်တဲ့မဟာဒီယာမိုဟာမက်ဟာနိုင်ငံရေးလောကကနေပြီးတော့အနားယူခဲ့ပြီးမှ 1MDB အရှုပ်တော်ပုံကြီးအပေါ်ဒေါသထွက်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကမှနိုင်ငံရေးလောကထဲပြန်ဝင်လာခဲ့တာပါရွေးကောက်ပွဲဝင်မဲ့သူနာမည်စာရင်းတွေကိုတော့ဧပြီလ28ရက်နေ့မှာထုတ်ပြန်ကြေညာမယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲကျင်းပဖို့သတ်မှတ်ထားတဲ့မေလ9ရက်နေ့ဟာကြားရဖြစ်နေတဲ့အတွက်တချို့ကလည်းမချေမနဲ့ဒေါသထွက်နေပါတယ်နှစ်ပေါင်း20အတွင်းပထမဆုံးရွေးကောက်ပွဲကိုကြားရကျင်းပတာဟာမဲပေးသူအရေးအတွက်နည်းပြီးတော့ဒီဝင်ကြီးချုပ်နာဂျစ်ဘရာဇက်အတွက်အတန်ရအသာရအောင်လို့တမင်လောက်တာလို့မကျေနပ်သူတွေကပြောပါတယ် ရွေးကောက်ပွဲမဲဆွယ်စည်းရုံးရမယ့်ရက်ကိုလည်း17ရက်နေ့လို့ရွေးကောက်ပွဲ17ရက်လို့ဒီရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။မလေးရှားလွှတ်တော်ကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်နာဂျစ်ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပဲကြေညာခဲ့တာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတရားဝင်ချဲ့ရကြအောင်အနည်းဆုံး90ကျော်မှနေတည်ဆုံးခဲ့တဲ့နောက်မှာဂျကာတာမြို့ရောနဲ့အနောက်ဂျာဗာခင်မြို့ရောဘန်တောင်းတဝိုင်းမှာအင်ကာနိကအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။တည်ဆုံးသူဦးရဲတိုးလာနိုင်တယ်လို့လည်းရဲတွေကသတိပေးထားပါတယ်။တချိန်ထဲမှာပဲကမ္ဘာမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံကြီးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမြို့ရဲမှာအိမ်လုတ်ချက်ရဲရောင်းနေသူတွေကိုရဲတွေကလိုက်လံရှာဖွေဖမ်းဆီးနေပါတယ်။2016တုန်းကဂျာဗာလေပိုင်းဒေသချဲ့ရကြောင်တည်ဆုံးရသူ36ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်အတွင်းမှာပဲဂျာကာတာဂျာဗာခင်အနောက်ပိုင်းနဲ့အရှေ့ဆုံးကပေါပေါခင်တွေမှာတည်ဆုံးသူ90ရှိနေပါပြီ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူးတက်နဲ့မဆုမြတ်မွန်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာ။Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအကာအကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီရဲ့အကြီးအကဲဖြစ်တဲ့ Mark Zuckerberg ကို American အထက်လွှတ်တော်မှာတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပြည်ခွက်ပခအတွင်းမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားလှုံ့ဆော်မှုတွေနဲ့ပတ်သက်လို့အချိန်မီကာဝယ်တားဆီးမှုတွေဘာကြောင့်မလုပ်ခဲ့သလဲဆိုတာကိုလည်းလွတ်တော်အမတ်တွေကမေးမြန်းရမှာသူကဘလို့အေးအေးယူဆောင်ရွက်နေတယ်ဆိုတော့ကိုရှင်းပြခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မနေ့ကပြုလုပ်ခဲ့တဲ့ American ထက်လွတ်တော်ကြားနာစစ်ဆေးမှုကတော့ပြီးခဲ့တဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်း American ပြည်သူတန်း80ကျော်ရဲ့ကိုယ်ရေးချက်လက်တွေကို Facebook ကတဆင့်ရယူပြီးတော့လက်ရှိသမ္မတ Trump အနိုင်ရရေးလှုပ်ဆောင်ခဲ့တယ်ဒီကိစ္စမှာရုရှားနိုင်ငံကပါဝင်ပတ်သက်မှုတွေရှိခဲ့တယ်ဆိုတော့ဆွစ်ဆွဲချက်တွေပေါ်မှာအဓိကထားပြီးတော့ထက်လွတ်တော်အမတ်တွေကFacebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုမေးမြန်းစစ်ဆေးခဲ့ကြတာပါ။ကြားနာစစ်ဆေးမှုရဲ့အစမှာပဲ Mark Zuckerberg ကသူ့ကုမ္ပဏီရဲ့အားနည်းချက်တွေကြောင့်ထိခိုက်နေနာမှုတွေရှိခဲ့ရတာနဲ့ပတ်သက်ပြီးတောင်းပန်စကားပြောပါလေ
။ We didn't take a broad enough view of our responsibility and that was a big mistake.
ကျွန်တော်တို့တာဝန်ယူရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလုံလောက်တဲ့ရှုမြင်သုံးသပ်မှုတွေမလုပ်နိုင်ခဲ့ပါဘူး။အဲ့ဒါကကြီးမားတဲ့မှားယွင်းမှုပါ။ဒါဟာကျွန်တော်ရဲ့အမှားပါပဲ။ကျွန်တော်တောင်းပန်ပါတယ်။Facebook ကိုကျွန်တော်စခဲ့ပြီးဒီလုပ်ငန်းကိုလုပ်ခဲ့ပါတယ်။အခု Facebook နဲ့ပတ်သက်ပြီးတော့ဖြစ်ခဲ့တာတွေဟာကျွန်တော်မှတာဝန်ရှိပါတယ်
။ Vermont ပြည်နယ် Democrat Party ထက်လွတ်တော်မှ Patrick Leahy ကဝိညာဉ်ပရိပခမှာ Facebook ကုမ္ပဏီဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ
်။ 6 months ago I asked your general counsel about Facebook's role as a breeding ground for hate speech against Rohingya refugees.
ဝိညာဉ်ရေးမှာအမုန်းပွားစဉ်နဲ့ပြောဆိုရေးသားမှုတွေကို Facebook ဘက်ကအကာအကွယ်မပေးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ထွတ်တော်ရဲ့ဥပဒေကြံပေးအဖွဲ့ကိုပြီးခဲ့တဲ့6လကကျွန်တော်မေးခဲ့ပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook ကိုကုလသမဂ္ဂကစုံစမ်းစစ်ဆေးသူတွေကလည်းမကြခင်တုန်းကအပြစ်တင်ထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်စေအောင်လှုံ့ဆော်တဲ့ရေးသားပြောဆိုမှုတွေကို Facebook ထဲမှာအကြိမ်ကြိမ်လှုပ်လာနေခဲ့တာကိုဖယ်ရှားပေးဖို့မြန်မာရက်ဖက်ဖွဲ့စည်းတွေကတီးပေးတော့မှာပဲ Facebook ဘက်ကလုတ်ခဲ့တယ်ဒီကိစ္စမှာဘာကြောင့်24နာရီတွင်ဖယ်ရှားမှုတွေကိုမလုပ်နိုင်ခဲ့တာလဲလို့လွှတ်တော်မှလေးဟီကမေးခဲ့တာပါ Mark Zuckerberg ကတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လက်ရှိသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပါတယ
် Yes we're working on this and there are 3 specific things that we're doing One is we're hiring dozens of more Burmese language content reviewers
okay. because အဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်နေပါတယ်အဓိကလုပ်နေတဲ့အချက်3ခုကတော့မြန်မာစကားတတ်တဲ့လူတွေကိုဒါဇင်နဲ့ချီးပြီးတော့အလုပ်ပူခန့်ထားပါတယ်သူတို့က Facebook မှာရေးသားပြောဆိုနေတာတွေကိုစောင့်ကြည့်လေ့လာသုံးသပ်နေဖို့ပါ။အမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကတက်ဆိုင်ရာနိုင်ငံကဘာသာစကားကျွမ်းကျင်သူတွေရဲ့အကူအညီမပါရင်လောက်ရခံရတာအမတန်ခက်ခဲပါလေ
။ Second is we're working with civil society in Myanmar to identify
နောက်တစ်ချက်ကမြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေကြတဲ့ကိစ္စပါ။ဘယ်ဟာတွေကအမုန်းပွားစေတဲ့ရေးသားချက်တွေလဲဆိုတာကိုရှာဖွေဖော်ထုတ်ပြီးတော့ရေးသားပြောဆိုသူတွေရဲ့ Facebook အကောင့်တွေကိုကျွန်တော်တို့ပိတ်ဆို့နိုင်မှုပါ။နောက်တစ်ချက်ကတော့မြန်မာနိုင်ငံနဲ့အဆက်တည်း Facebook ပုံစံကိုကျွန်တော်တို့တိစောက်နေတဲ့အချက်ပါပဲဒီလိုလှုပ်ခြင်းအပြင်အမုန်းပွားစေတဲ့လုပ်ရက်တွေကိုအနာဂတ်မှာကြိုတင်ပြီးတော့ကာကွယ်နိုင်ပါလိမ့်မယ
်ရညာပြိပကအတွင်းအမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကိုမြန်မာရက်ဖက်ဖွဲ့စည်းတွေကစတင်တည်ထားမိခဲ့ကြပြီးတော့ဒီလုပ်ရက်တွေကိုကာကွယ်တားဆီးဖို့ Facebook ကုမ္ပဏီကိုအကြောင်းကြားခဲ့ပြီးတော့မှပဲ Facebook ဘက်ကအရေးယူဆောင်ရွက်မှုတွေကိုလုပ်ခဲ့တာပါဒီကနေ့ကျင်းပတဲ့လွတ်တော်ကြားနာပွဲမှာမြန်မာပြည်ဆိုင်ရာ Facebook ကိစ္စတွေကိုသိနိုင်အောင်မြန်မာရက်ဖက်အဖွဲ့အစည်းတွေကအမေရိကန်ထက်လွတ်တော်မှတ်တည်စီကိုတည်တင်တည်လိုက်တဲ့အချက်လက်တွေကြိုတင်ပေးပို့ခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်။သ တရရဲ့ပေးပို့ချက်တွေထဲမှာမတ်ဇကာဘတ်ကိုမေးစေလိုတဲ့အချက်တွေကိုလည်းဖော်ပြထားပါတယ်။အဲ့ထဲမှာလူအဖွဲ့အစည်းရဲ့စံထားချက်တွေကိုအထင်ရှားချိုးဖောက်ရရောက်တဲ့ဖော်ပြချက်တွေကိုချက်ချင်းဖယ်ရှားနိုင်မှု Facebook ကုမ္ပဏီအနေနဲ့ဘယ်လိုထိရောက်ရောက်အရေးယူဆောင်ရွက်မှုတွေလုပ်နိုင်မလဲ။ဖယ်ရှားမှုတွေကို24နာရီအတွင်းလုပ်နိုင်အောင် Facebook ဘက်ကဘယ်လိုအမှတ်ကံချက်မျိုးပေးနိုင်မလဲဆိုတာနဲ့ Facebook ကိုအလွဲသုံးစားလုပ်တဲ့သူတွေရဲ့အကောင့်တွေကိုဘယ်လိုပိတ်ဆို့နိုင်မလဲဆိုတဲ့အချက်တွေပါဝင်ပါတယ်။VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ပေးပို့တဲ့ Facebook ပြောရေးဆိုခွင့်ရှိသူရဲ့စာထဲမှာလည်းမြန်မာပြည်နဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဘာတွေလုပ်ဆောင်နေသလဲဆိုတာကိုဖော်ပြထားပါတယ်။အဲ့ဒီမှာ Facebook အနေနဲ့မြန်မာရပ်ဖက်လူမှုဖွဲ့စည်းရေးနဲ့ဆက်ပြီးတော့လုပ်ဆောင်မှုတွေရှိနေဖို့ပို့ပြီးတော့လိုအပ်နေတဲ့အကြောင်းမြန်မာပြည်က Facebook သုံးစွဲသူတွေအကြားအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စုံစမ်းဖော်ထုတ်မှုတွေလုပ်သွားမယ်။အချိန်လေးပို့သုံးပြီးတော့လည်းလုပ်ဆောင်နေကြတဲ့အကြောင်းရိုင်းဆိုင်တဲ့ပြောဆိုချက်တွေအမုန်းပွားစေမဲ့ကိစ္စတွေမမှန်ကန်တဲ့အကြောင်းအရာတွေကိုရှာဖွေဖော်ထုတ်နိုင်မဲ့မိပညာတွေကိုလည်းတိုးမြင့်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာအသုံးပြုတဲ့ Facebook ကိုပို့ပြီးတော့လုံခြုံစိတ်ချမှုတွေရှိလာရအောင်ကြွမ်းကျင်သူတွေနဲ့လှုပ်ဆောင်နေကြတဲ့အကြောင်း VOA ကိုအသိပေးလာပါတယ်။ Facebook ကိုအသုံးပြုကြတဲ့သူတွေကကမ္ဘာမှာလစဉ်1ဘီလီယံကျော်ကျော်ရှိနေပါတယ်။နေ့စဉ်သုံးစွဲနေကြတဲ့သူတွေက 1.4 ဘီလီယံရှိပါတယ်။ဒီထဲမှာတရုတ်နိုင်ငံမပါပါဘူး။မြန်မာနိုင်ငံက Facebook သုံးစွဲသူတွေရဲ့38ရာခိုင်နှုန်းဟာသတင်းတွေကို Facebook ကနေတဆင့်ရယူနေကြတာပါ။CBS သတင်းဌာနရဲ့ဖော်ပြချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးစွဲသူက2တန်းလောက်ရှိကြတာကအခုလောဆယ်မှာတော့တန်းပေါင်း30ကျော်သုံးစွဲနေကြတယ်လို့ဆိုပါတယ်။ Facebook ကြီးကဲ Mark Zuckerberg ကို American Outlook တော်မှာကြားနာစစ်ဆေးမှုတွေဒီကနေ့ထပ်ပြီးတော့လုပ်ဖို့ရှိနေပါသေးတယ
်။ဒါတော့ကိုကျောင်းလွင်ရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်အစိုးဦးတို့နှစ်ယောက်စွဲချက်မတင်မဲနဲ့အမှုကိုပလတ်တင်မတင်ဆိုတာကိုဒီကနေ့ဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်။2019ခုနှစ်ဒီဇင်ဘာလတွေကအဖမ်းခံထားရတဲ့သတင်းတောက်တွေရဲ့အမှုကိုလောလောဆယ်အထိစစ်ဆေးခဲ့ပြီးတလို့တရားလိုဘက်ကခိုင်လုံတဲ့အထောက်အထားတွေမပြနိုင်သေးတဲ့အတွက်အဲ့ဒီအမှုကိုစွဲချက်မတင်မဲလွှတ်ပေးတင်တယ်လို့သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နေတဲ့ဘက်ကတရားရုံးမှာရှောက်ထားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးစနစ်ဖြစ်တယ်ဆိုတာကိုပြကျင်နေဆိုရင်မှန်မှန်ကန်ကန်အဆုံးဖြတ်ပေးတင်တယ်လို့ဟောင်ကောင်ခြေဆိုင်အရှက်လူခွင့်ကောင်စီရှေ့နေကပြောဆိုလိုက်ပါတယ်အပြည့်စုံကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်ဆယ်ဦးတပ်ဖြတ်ခံခဲ့ရတဲ့ကိစ္စကိုသတင်းလာရင်းနဲ့2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာ Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံရတာပါပြီးခဲ့တဲ့တပတ်ဧပြီလ4ရက်နေ့အထိတရားလိုပြတပ်တွေ18ယောက်ကိုစစ်ဆေးခဲ့ပြီးဖြစ်ပေမဲ့သူတို့ကိုတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုဖောက်ဖျက်ကြောင်းတရားစွဲသူတွေဘက်ကတင်ပြနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်ဒီအမှုကိုစွဲချက်မတင်ခင်လွှတ်ပေးဖို့သတင်းတောက်တွေရဲ့အကျိုးဆောင်တွေဘက်ကတရားရုံးမှာရှောက်လွှဲချက်တင်ခဲ့တာဖြစ်ပါတယ်။တရားလိုဘက်ကလည်းသတင်းတောက်တွေဟာစွပ်စွဲတဲ့အကြောင်းအရာတွေနဲ့ညှိစွန်းနေတာကြောင့်တရားခံဘက်ကရှောက်ထားချက်ကိုပါလက်ပေးဖို့အတွက်ပြန်လည်ရှောက်ထားခဲ့ပါတယ်။ဒါကြောင့်သတင်းတောက်တွေအမှုကိုဆက်ပြီးတော့စွဲချက်တင်သင့်မတင်သင့်ကိုဒီကနေ့တရားသူကြီးကဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။Writers သတင်းတောက်တွေရဲ့အမှုကိုစောင့်ကြည့်နေတဲ့အာရှလူခွင့်ရေးကောင်စီ AHRC ကရှေ့နေဦးမင်းလွင်ဦးကတော့လွတ်လပ်တဲ့တရားစီရင်ရေးစနစ်အရာတရားသူကြီးအနေနဲ့လွတ်လွတ်လပ်လပ်တရားစီရင်ပိုင်ခွင့်ရှိတယ်ဆိုရင်သတင်းတောက်တွေကိုလွှတ်ပေးသင့်တယ်လို့ပြောပါတယ
်။ငကူကလေးကကဒီမှုကအရေးယူတော့တဲ့အချိန်ကြီးမရှိဘူးဆိုတာပေါ်ပေါက်နေပါလျက်နဲ့အရေးယူကြတာကိုကျွန်တော်တွေ့ရတယ်။တက်ပေတွေကောင်အောင်ဖြစ်နေတယ်။ဒီကြားထဲမှာပဲမနေ့တနေ့ကပဲဒီကြမ်းတော့ရာရှိတွေဖြစ်ပေးတာကိုလည်းကျွန်တော်တို့ကြားသိရတယ်။တော့နောက်တစ်ခါရဲတပ်ဖွဲ့နဲ့ပတ်ဝန်းပတ်သက်တဲ့ပြည်သူလူထုတွေကိုလည်းအရက်ပဲတရားရုံးမှာရာဇဝတ်မှုနဲ့ဆက်လက်ပြီးတော့စစ်ဆေးရှင်းပါမယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။အဲ့တော့ဒီဥစ္စာကအဖြစ်အပျက်အမှန်ကိုပေါ်ထုတ်တဲ့သတင်းသမားကသတင်းသမားရဲ့တာဝန်အရသူလုပ်တာဖြစ်တဲ့အမှန်ဆိုရင်တော့ဒါလွတ်ပေးရမယ့်ကိစ္စမျိုးဖြစ်တော့ပေါ့နော်။စွဲချက်မတင်ခင်အထင်မှပဲအထောက်အထားမဆိုင်လို့တဲ့အတွက်ရေရှင်ဖြစ်ကြက်ရမတင်မီလွတ်လိုက်ပြီဆိုတာလူမျိုးဖြစ်တင်တာပေါ့
Writers သတင်းတောက်နှစ်ယောက်ဖမ်းဆီးခံရတဲ့ကိစ္စမှာရဲတပ်ဖွဲ့နဲ့တပ်မတော်ပါပတ်သက်နေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီတပ်မတော်နဲ့ပတ်သက်လာတဲ့ကိစ္စဒီပါဝင်ပတ်သက်နေတဲ့အခါကျတော့ကျွန်တော်တို့ကနည်းနည်းတော့စိုးရိမ်နေနိုင်ငံတကာရှေ့နေပြီလူ့ခွင့်ရေးရှေ့နေပြီအရဲတော်များများပါဝင်ပတ်သက်နေတာဖြစ်တဲ့အတွက်ဒီကိစ္စကိုဒီတိုင်းပဲလုပ်ပေးလိုက်မလားဒါမှမဟုတ်လို့ရှိရင်လည်းနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်ကနေပြီးတော့တခြားရွေးဝေးပုံမှန်ကိုပြောင်းလဲပြီးတော့ဆွဲဆိုပြီးတော့ပြည်တံကိုဒီချုပ်ရဲနဲ့ပဲလျှော့ပြီးဖြတ်ပြီးမလားဒါတွေကတော့ကျွန်တော်မနေ့ကကြာမှကြည့်ရမှာ
လူလာတဲ့တရားစီရင်စနစ်ဖြစ်တယ်ဆိုတာကိုပြခြင်းနဲ့ဆိုလို့ရှိရင်တော့ဆွေးချက်မတင်မီအဆင့်မှာပဲလုပ်ပေးဖို့ကောင်းတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျအခုဆိုရင်သတင်းထုတ်တွေကိုဆွေးချက်မတင်ပဲဖန်ဆီးထားတာရပ်ပေါင်း100ကျော်သွားပါပြီမကြာခင်ကမှအစ်စ်တက်လာတဲ့သမရဦးမြင့်ကသူ့အစိုးရလက်ထက်မှာဦးစားပေးလှုပ်ဆောင်မဲ့ကိစ္စ၃ရက်ထဲမှာတရားဥပဒေစိုးမိုးရေးပါဝင်တယ်လို သူ့ရဲ့သမရမိန့်ခွန်းထဲမှာပြောကြားထားပါတယ်အဲ့ဒီမိန့်ခွန်းထဲမှာပဲသတင်းမီဒီယာရဲ့အခန်းကဏ္ဍကိုအလေးနဲ့ထားကြဖို့အတွက်လဲသမရဦးဝင်းမြင့်ကပြောခဲ့ပါတယ်ဖန်စီခံနေရတဲ့သတင်းတော့ကိုပါလုံးကတော့မတရားမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့လိုအပ်တယ်လို့မလ28ရက်နေ့ကတရားရုံးထုတ်စဉ်မှာအခုလိုတောင်းဆိုခဲ့ပါတယ
်အခုအစ်စ်တက်လာတဲ့နိုင်ငံတော်သမ္မတကြီးအနေနဲ့ကျွန်တော်တို့ဟိုအဓိကကျွန်တော်ပြောချင်တာကတော့ဒီမိုကရေစီနဲ့လွတ်လပ်မှုလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်နဲ့တရားမျှတမှုတွေကိုအလေးနဲ့ထားပြီးတော့ဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့သတင်းလွတ်လပ်ခွင့်ရရှိရေးကျွန်တော်တို့မတရားခံနေရတဲ့ကိစ္စတွေအမြန်ဆုံးဖြေရှင်းပေးရေးကိုကျွန်တော်တောင်းဆိုချင်ပါတယ်ကျွန်တော်တို့မတရားမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့ဒီနေရာနဲ့ကျွန်တော်ဟိုအထူးလိုအပ်နေပြီဖြစ်တဲ့ကြောင့်ကျွန်တော်ပြောချင်ပါတယ
်သတင်းသမားအလုပ်လုပ်ရင်းနဲ့မတရားတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်နေရတာဟာမတရားဘူးလို့ကိုကျော်စိုးဦးကလည်းအခုလိုပြောခဲ့ပါတယ်
ကျွန်တော်တို့နိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်ဆုံးရှုံးမှုတွေအဲ့ဒါတွေကမီဒီယာလွတ်လပ်ခွင့်တွေကရအောင်လုပ်ပေးပါပြီးတော့ကျွန်တော်တို့ကိုယ်နိုင်ငံလေးဒီသတင်းသမားအလုပ်ကိုသတင်းလုပ်ရင်းနဲ့ကျွန်တော်တို့ကဒီမတရားတဲ့ပုံမှန်တွေနဲ့ကျွန်တော်တို့ကဒီအမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့အခုအချိန်ကြီးကိုဒီတရားရင်ဆိုင်နေရတာမမျှတမှုလို့ကျွန်တော်တို့အနေနဲ့ယူဆတာတယ
်နိုင်ငံတော်သမရရုံးရဲ့ခွင့်ပြုချက်နဲ့ Writers သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲထားတာဖြစ်ပါတယ်သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာနိုင်ငံတကာမှလူသိများတဲ့လူခွင့်ရေးရှေ့နေအမောကလူနီကလည်းပါဝင်အကြံပေးဆောင်ရွက်နေပါတယ်အထောက်အထားမခိုင်လုံပဲအမှုတည်ဆောက်ပြီးတော့တရားရုံးတင်လာတဲ့အမှုကိုတရားရုံးကလက်ခံစစ်ဆေးနေတဲ့အပေါ်မှာဥပဒေရေးရကျွမ်းကျင်သူတွေသတင်းလွတ်လပ်ခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆောင်ရွက်နေသူတွေအပြင်ကုလသမဂ္ဂအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကထောက်ပြပြီးတော့ Writers သတင်းတောက်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးတဲ့လို့တောင်းဆိုနေကြပါတယ်ရှင်
မဆုမြတ်ပါပါခင်ဗျာအခုတော့ရှမ်းပြည်ဘက်ကအခြေအနေကိုဆက်ပါမယ်ရှမ်းပြည်မြောက်ဘက်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့နှစ်ဖွဲ့ကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်နေရက်ဆွန့်ခွာပြီးတော့ထွက်ပြေးတင်းချောင်နေကြတဲ့ဒေသခံတွေဟာမြမရိုးရအတာတရံကာလနီးလာတဲ့အတွက်နေရက်ပြောင်းချင်နေကြပါတယ်ဒါပေမဲ့လည်းတီဘောနမ်းမတူကြောင်မဲမျိုးနယ်တွေမှာလက်နက်ကင်အဖွဲ့တွေရဲ့နေမြုံမိုင်းတွေအပါဝင်အန္တရာယ်ရှိနေတဲ့အခြေအနေတွေကြောင့်နေရက်ပြောင်းရေးအခက်ကြုံနေရတာပါအပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA ရဲ့မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်အိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့စစ်ဆောင်စခန်းမှာတင်းချောင်တွေကြားရတဲ့ပန်ခန်းဆန်ဆက်ပန်ခန်းကျေးရွာအုပ်စုကရွာသား900ခန့်ဟာတကြံတွင်းအိမ်ပြန်ချင်ကြတာကြောင့်အိမ်ပြန်နိုင်ဖို့ရေးဒေသတွင်းလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS ဆက်ထံခွင့်ပြုချက်တောင်းခံနေတယ်လို့ပန်ခန်းကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ်
ခုကျန်တာကဒီဘုံမြို့နေပန်ခါအုပ်စုကဆန်ဆန်ရွာနဲ့ဘုံမှုအုပ်စုကပန်ခါရွာဆိုအရွာကိုဘုံ900ဝန်းကျင်တော့ကျန်တယ်ဗျ။ကျန်ပိုင်းခင်ပြန်လို့ရအောင်လို့လေကျွန်တော်တို့ဟိုမြေမျိုးတိုးသားကြည့်ရပေါ့လေဟိုအမိဒီမိပေါ့ဟို SNLD ဖက်ဂျာကောင်ပါတီဒီဘက်နေတစ်ဆင့် RC ဆက်ဆက်ရေးရုံးပေါ့တချောင်းမဲရုံးကပြောတော့ပေါ့ဒီအရင်ရက်အတွင်းဟိုအကြောင်းပြန်တယ်အခုဒီဟိုအကြောင်းမပြန်သေးဘူးအဲ့ရွာသားတွေကလည်းဒီနေ့ပြန်ရမယ်ဒီနေ့ပြန်ရမယ်ကျွန်တော်တို့ကမိုင်းကြီးထောင်ထားတဲ့မိုင်းကြီးပြန်ရှင်းနေတော့လို့ပြောတယ်ဗျ။
ဒီစစ်ဆောင်ရွာသားတွေဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲကြောင့်ဒီဘောမျိုးကိုစစ်ဘေးတင်းချောင်လာခဲ့ကြတာပါလက်ရှိအချိန်နေရစစ်ဆောင်တွေအင်ပြန်နိုင်ဖို့အောက်ခြေတောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်ဖွဲ့တွေခွင့်ပြုပေမဲ့လည်းအထက်မိတ်ကိုစောင့်နေရတယ်လို့ဒီဘောမျိုးဝမ်မောကူညီဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်သူတကြံကာလမြို့ကာလဆိုတော့ကိုရကိုဖုံးချောင်းလေးတဲ့ဘာညာလေးတက်ကျင်ကြတယ်အစီအမျက်ကိုတက်တယ်သားပြီးတော့သူတို့ခွင့်ပြုတဲ့ခဏတော့ပြေးလာတယ်သူတို့ဒီအောက်မှာရှိတဲ့အဖွဲ့ရတော့ပြေးလိုက်အပေါ်တစ်ချက်လမ်းပြောအောင်လေကျွန်တော်တို့ကအခုစောင့်နေတာပဲ
စစ်ဘေးရှောင်ရွာသားများစုဟာပလောင်ကြီးရွာသားတွေဖြစ်ပြီးလက်ဖက်ခြံလုပ်ငန်းနဲ့အသက်မွေးဝန်းကျောင်းပြုနေကြတာပါဧပြီလဟာလက်ဖက်ကူးရသည်ဖြစ်တဲ့အတွက်လက်ဖက်မကူးဆုရရင်ခက်ခဲဖြစ်နိုင်တယ်လို့စစ်ဆောင်ပန်ခါရွာသားတို့ကဆိုပါတယ်။ကောင်ပိုင်းရှမ်းပြည်သမတော်အနေနဲ့ကတော့စစ်ဘေးရှောင်ရွာသားတွေနေရပြန်တာကိုတားဆီးတာမဟုတ်ပဲနှစ်ဖက်တိုက်ပွဲတွင်ပြည်သူတွေကြမ်းမြမှာဆွေးလို့ဖြစ်ကြောင်း RCSS ပြောခွင့်ရဇူးပူမူကြီးဆိုင်ဦးကပြောပါတယ်
။တိုက်ပွဲချိန်မှာပြည်သူတွေကြမ်းမြနေမှာဆွေးလို့ပါနေမှာဆွေးလို့အဲ့ဒါမှလည်းပြည်နေငင်းကားပဲဒီတိုက်ပွဲချိန်တွေမျိုးရှိတော့ပါဘူး
။လက်ရှိမှာတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲငြိမ်သက်နေတယ်ဆိုပေမဲ့လည်းစစ်ဘေးရှောင်နေရပြန်ရေးမှာခက်ခဲရှိနေပါတယ် ตองบ้านชามีตํารอเนี่ยตามหลองตับพั่วตีอันเนเดรุจาไตปวยจองจองแมญุกูสิบเป้ติ้งช่องลาเดต้อเผ่อองอีจั่วตาเนี่ยจัวละนิยะกูเปลี่ยนพั่วแค่แท้สิหนีบาเดตรุหาเตระด้วยเมียวๆไม้อันเนี่ยจองนิยะกูไม่เปลี่ยนเยเตดุสัจฉะเตระเดมาละแป้งานคู่นิยะเดลุ
จังไม่มีชีวิตหลุมกุญญีเต็นตาวังกันอุติมองเต็งอ่ะเปียวบ่ได้ก็อยู่อย่างนั้นไงอ่ะเออช่วยตัวกันจ้ะรออีมาเข้าสู่ในอยู่บ่แล้วก็กูสู่จ้ะเลยอยู่บ่ก็เปลี่ยนไปสิเนี่ยจังไม่เห็นตัวอยู่เนี่ยอีกตัวเยอะจะได้ลาจองบ่มาแล้วอาพี่ชื่อเนี่ยจะบ่ได้อยู่ไอ้ตะกาเนี่ยตัวอยู่เนี่ยตาเนี่ยมามั้ยดีชื่อไหนเนี่ยบ่เออเสิมชาอูสู่ในไทยอ่ะมันละเสยนี่มาဖြစ်ปွားเสร็จแต่ตามหลองตับพ่อเนี่ยตองไม้ชื
ကျောက်တောင်ရွာစတဲ့ဒေသခံနေရာကျော်ဟာမန်ဆန်ကျေးရွာဖျားကုန်းကျောင်းနဲ့ဆွေဆွေဝါမြောက်ကျောင်းမှာစစ်ပီးခလုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တမ်းဘလောင်သာဖွဲ့တို့ကြားအငင်းပွားဖို့ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2095ခုနှစ်နိုဝင်ဘာလ29ရက်နေ့ကနေစပြီးနှစ်ဖက်တပ်တွေတိုက်ပွဲရှိပွားခဲ့တယ်လို့ဒီလိုစစ်ရေးပဋိပက္ခတွေတင်းမာလာ
ကာလနှစ်တကူလက်ဆောင်တည်တပုတ်တင်ဆက်ပေးပါမယ်ဖြိုးပြေစုံတည်ဆူထားတဲ့ချစ်စရာကောင်းတဲ့ရိုးရာဓလေးဆိုတဲ့တီးလေးကိုနားဆင်ကြကြပါခင်ဗျာ VOA American အတန်းကဘိုရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လီလိုင်းအစီဆွေးနွေးချက်ကိုပြန်ပြီးတော့တင်ဆက်ပေးဖို့မိမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6:00 နာရီကနေ 9:00 အထိလိုင်းဒိုမီတာ 32.40.48 အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8:00 နာရီကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.35 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ် April 17ရက်ဗိုလ်ရူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေစေအတန်လှိုင်းနေအပြင်လှိုင်းလက်မီတာဖြစ်တဲ့190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာတွေမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင်
ဒီအစိုးရကနေတဆင့်မော်နော်ဒီစောင့်ကြည့်သေးလာဖို့ဆိုတဲ့အကြောင်းကြက်ချက်ကြီးကိုကြားပြီးတော့ဒီလိုမျိုး social media monitoring
ဒါကတော့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါဒီပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်ထုတ်ချက်တွေကိုဥကြော်စံသားနဲ့အတူတင်ပြပေးပါမယ်
မြန်မာနိုင်ငံမှာ Facebook ရဲ့အခန့်ကဏ္ဍအတွက် Mark Zuckerberg ရဲ့တာဝန်ရှိမှုဆိုတဲ့ကောင်းစဉ်နဲ့ Adam Taylor ရေးသားတဲ့ဆောင်းပါးကို The Washington Post မှာဖတ်ရပါတယ်။ Mark Zuckerberg ကို Washington DC Capitol အဆောက်အဦမှာကျန်းမာစစ်ဆင်မှုမလုပ်ခင်မှာပဲမြန်မာနိုင်ငံအရက်ဖက်အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကမြန်မာနိုင်ငံတွင်အမုန်းစကားပြန်ပွားရေးမှာ Facebook ကဘယ်လိုအထောက်အကူဖြစ်စေခဲ့သလဲဆိုတာကိုတင်ပြလာကြပါတယ်။မြန်မာအမျိုးသမီးတယောက်မဒိန်ကျင်းဆက်ဖြတ်ခံရတာကိုဘုရားဘာသာနဲ့မွတ်စလင်လူဆိုင်ဝိုင်းတွေအကြရန်တိုက်ပေးဖို့ရည်ရွယ်ချက်နဲ့ Facebook မှာတင်ထားခဲ့တာကိုလူပေါင်းတသိန်းကျော်ဖက်ရှုပြီးမှ၃ရက်အကြာမှာဖယ်ရှားနိုင်ခဲ့တယ်လို့ဆိုပါရယ်။ဥဝီရသူရဲ့စာမျက်နှာဟာလည်းနှင်းနှင်းချီပြီးအမုန်းစကားတွေကိုဖြန့်ရှင်နေခဲ့တာဖြစ်ပါရယ်။ Facebook ဟာမြန်မာပြည်မှာလူတွေရဲ့အဆက်အန္တရာယ်ကြားရုပ်ဆွေးနွေးအခြေအနေတောင်ရှိရတဲ့အတွက်ဒီကိစ္စကိုအမေရိကန်လွှတ်တော်အမတ်တွေကအလေးအနက်ထားပြီးစဉ်းစားကြဖို့အဲ့ဒီမြန်မာအဖွဲ့အစည်းတွေကတိုက်တွန်းထားကြပါရယ်။ကုမ္ပဏီရဲ့စံကိုချိုးဖောက်ရေးသားချက်တွေကိုဘယ်လိုအရေးယူမှလဲဘယ်လောက်ထိမြန်မြန်ဆန်ဆန်ဖယ်ရှားနိုင်မလဲဆိုတာကိုလည်းထည့်မိဖို့လိုအပ်တယ်လို့ဆိုကြပါရယ်။ Zuckerberg ကိုအမေရိကန်လွှတ်တော်အမတ်တွေခေါ်ယူမေးမြန်းတာဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာ Donald Trump အဖွဲ့ရဲ့နိုင်ငံရေးဩဇာကြီးမားအောင်အလွယ်ဆုံးစားလုပ်ရမှာ Facebook ပါဝင်ခဲ့တယ်ဆိုတဲ့ဆူဆွဲချက်ပေါ်ထွက်လာပြီးမှဖြစ်လာတာပါ။ Donald Trump အောင်နိုင်ရေးအဖွဲ့ကအမေရိကန်80%တန်ပါဝင် Facebook အသုံးပြုသူ89%တို့ရဲ့ပုဂ္ဂိုလ်ရေးအခြေလက်တွေကိုမတော်မတရားရယူခဲ့တယ်လို့စွပ်စွဲခံထားရပါတယ်။ Facebook အသုံးပြုရမှာမြန်မာနိုင်ငံဟာအသေးအမှားသာဖြစ်ပေမဲ့နှစ်ပေါင်းများစွာအထူးကြံပွားကလွတ်မြောက်လာခဲ့တဲ့မြန်မာနိုင်ငံမှာ Facebook ကအင်မတန်ဩဇာကြီးမားလှပါတယ်။မြန်မာနိုင်ငံမှာ Facebook အသုံးပြုသူ38%ဟာသူတို့အဖို့သတင်းတွေကို Facebook ကပဲရယူခဲ့ကြတာဖြစ်တယ်လို့စစ်တမ်းတစ်ခုအရသိရပါတယ်။ Facebook ပြဿနာဟာတကမ္ဘာလုံးရဲ့ပြဿနာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပပြဿနာတွေကသာအာရုံစူးစိုက်နေကြပေမဲ့မြန်မာအပါအဝင်တခြားနိုင်ငံတွေရဲ့ပြဿနာကိုလည်းအလေးအနက်ထားသင့်တယ်လို့မြန်မာလူမှုဝက်စီကပြောကြောင်းကြေညာထားပါခင်ဗျာ
ဆက်လက်တင်ပြချင်တာကတော့ကုလသမဂ္ဂလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ကိုလာရောက်လေ့လာဖို့မြန်မာနိုင်ငံဘက်ကခေါင်းညှိလိုက်ပြီးမြန်မာ gives not for UN Security Council delegations visit ဆိုတဲ့ခေါင်းစဉ်နဲ့ banama.com online စာဆောင်မှာမနစ်မန်တာရေးသားထားတဲ့ဆောင်းပါးကိုခေါင်းနှုတ်တင်ပြချင်ပါတယ်ရိုညာဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဖိအားပေးမှုကိုအတိအမှတ်ပြုတဲ့အနေနဲ့နောက်ဆုံးမှာတော့မြန်မာအစိုးရဟာကုလသမဂ္ဂလူမျိုးရေးကောင်စီ UNSC ကိုယ်စားလှယ်အဖွဲ့ကိုလာရောက်လေ့လာဝင်ပြဖို့အတွက်သဘောတူညီလိုက်ပါတယ် UNSC ရဲ့ဧပြီလအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပြည်သူနိုင်ငံတာဝန်ကြီးကဒီလောက်ရဟာမြန်မာနိုင်ငံဘက်ကအပေါင်းလက္ခဏာပြသလိုက်တာဖြစ်တယ်လို့နိုင်ငံတကာသတင်းမီဒီယာတွေကိုပြောကြားလိုက်တယ်လို့ခီးစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေပြင်းစင်နေပြီလို့လည်းဆိုပါရယ်အခုလို UNSC ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်လေ့လာခွင့်ပြုခြင်းအပြင်ဝေဖန်ပြစ်တင်မှုတွေခံရတဲ့မြန်မာအစိုးရဟာသူနဲ့ခက်တန်းတန်းဖြစ်နေတဲ့နိုင်ငံတကာအတိုင်းဝန်ကြားမှာဆက်ဆံရေးကိုပြေလျော့စေလိမ့်မယ်လို့မျှော်လင့်နေပါရယ်ဒါပေမဲ့ UNSC ကိုယ်စားလှယ်အဖွဲ့ကိုအခင်းဖြစ်ပွားတဲ့ရခိုင်ပြည်နယ်အတွင်းတွားရောက်ခွင့်ပြုပါမလားဆိုတာကတော့မရေရာသေးပါဘူးကုလသမဂ္ဂရဲ့အာဆီယံအရေးကိစ္စကျွမ်းကျင်သူတွေကတော့မြန်မာက UNSC ကိုယ်စားလှယ်အဖွဲ့ကိုလက်ခံဖို့အတွက်သဘောတူညီလိုက်ခြင်းကမြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားနိုင်ငံတကာဆက်ဆံရေးမှာအရေးပါတဲ့ရှေ့တိုးခြေလှမ်းတစ်လမ်းလှမ်းလိုက်တာဖြစ်တယ်လို့သတ်မှတ်ကြတယ်စသဖြင့်ရေးသားထားပါတယ
်
VOA American တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလှည့်ရောက်ပါပြီ American Indian အတုံးနှုံးတွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်ကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scobie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထင်ပြင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီရင်တက်ဆက်တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာပါအခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုသားညင်ဦးစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်ရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ကအမုန်းပွားလှုပ်ဆော်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိစ္စပါမြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ကိုတုံးပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားလှုံ့ဆော်မှုတွေရှိနေတဲ့ဆိုပြီးတော့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်ပိုင်းမှာဒီရပ်ဖက်ဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပိုးပြီးတော့လင်းနေထားပြောလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကင်တွယ်လို့မို့လို့ဒီလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်လာမလားဆိုရင်ဟုကလည်းရှိပါတယ်။ဒါကြောင့်မို့လို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေကင်တွယ်တဲ့ကိစ္စအခုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မီဒူလို့ခေါ်ပါတယ်ကျွန်တော်ဒီအင်တာနက်သုံးပြီးတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိစ္စနဲ့ပတ်သက်လို့လုံဆောင်ရနေတဲ့အဖွဲ့အစည်းကပါ Executive Director အမှုဆောင် Director ဖြစ်တဲ့မတ်ထက်တအောင်ရှိပါတယ်နောက်တူကတော့သတင်းစာဆရာကုမြင့်ကျော်ပါသူကမြန်မာမီဒီယာကောင်စီရဲ့ဖွဲ့ဝင်တူလည်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်ထက်တအောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ထက်တအောင်ကြားရမယ်ထင်ပါတယ်
ဟုတ်ကဲ့ကြားပါရစေ
ဒီ Facebook နဲ့ပတ်သက်ပြီးတော့မထက်တဲ့အောင်တို့လူမှုအဖွဲ့အစည်းတွေက6ဖွဲ့ထင်ပါတယ်ဒီ Facebook ကုမ္ပဏီကိုလှမ်းပြီးတော့စာရေးတယ်ကျွန်တော်မကြားခင်ရပဲ Zuckerberg ကိုယ်တိုင်ကဒါကိုမထက်တဲ့အောင်ကိုယ်တိုင်ဒီလိမ့်မှုပြီးတော့တိုက်ရိုက်ပြန်ထားပါတယ်ကျွန်တော်သတင်းလည်းလုတ်ထားပါပြီကျွန်တော်ဒီညမေးချင်တာကအခုသူတို့ပြန်လိုက်တဲ့စာပေါ်မှာကိုမျှော်လင့်ထားတဲ့အဖြေရောရရလား
ဟုတ်စပုတ်ပြီးတော့ဗောနော15နာရီလောက်အထဲမှာပဲဒီ max ကဘက်ကနေပြီးတော့ကျမတို့ကိုစာပြီးပြန်ခဲ့တယ်ပြန်ခဲ့တဲ့ဆိုတဲ့နေရာမှာအဓိကအဲ့ဒီစာကတော့ဒီ Facebook အနေနဲ့ဗောနော်ဟိုကျမတို့ကိုဟိုဒီတောင်းပန်ကြအောင်နောက်တစ်ခုကကျတော့ Facebook အနေနဲ့ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့အရေးတွေကိုဟိုအထူးအကလေးပေးဆောင်ရပါမယ်လို့သူကတော့အကြံဉာဏ်ဗောနော်အကြံဉာဏ်ပြောကြတယ်ဒါပေမဲ့ပြောကြတယ်နဲ့ပတ်သက်တဲ့အခါမှာဟိုကျမတို့ကဒီဟိုသူ့အနေနဲ့အချိန်ပေးပြီးတော့စာပြန်တာတော့ကျေးဇူးတင်တယ်ဒါပေမဲ့သူ့အနေနဲ့ကတော့ဒီ Facebook ကနေပြီးတော့ဗောနော်ဟိုလက်ရှိဘာတွေလုပ်သွားမလဲဆိုတဲ့ဟာကိုတိတိကျကျတို့ထည့်တင်ပြီးတော့မပြောသွားဘူ
းဒီမတိုင်ခင်မှာလည်းဒီ Facebook နဲ့ထိဆက်ပြီးတော့ပြောဆိုဆောင်ခဲ့တာတွေရှိရဆိုတော့ Facebook ကမြန်မာနိုင်ငံအတွက်တည်ထောင်အဖွဲ့လို့အုပ်စုတစုထားတာမျိုးရှိပါလား
ဒီတော့ Max ကပါတဲ့စာအရဆိုလို့ရှိရင်တော့သူကတော့ဒီမြန်မာနိုင်ငံရဲ့ဒီဟိုအချက်လက်တွေပေါ့နော်သူ့အနေနဲ့ဒီစောင့်ကြည့်ပေးဖို့မော်ဒယ်လုပ်ပေးဖို့ဒီအရောက်တဒါဇင်လောက်ရှိ
လိုင်းပါတယ်ရှိပါတယ်လို့တို့ကတော့ပြောထားတယ်ဒီမှာနိုင်ငံမှာ Facebook တုံးတဲ့သူကဒီ15ကျန်းနေ30လောက်ရှိတယ်အဲ့ဒီလိုမျိုးရှိတဲ့အထက်မှာမှဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီ team ကိုပေါ့နော်ဒီအဲ့ဒီလောက်လူနည်းနည်းလေးနဲ့ကလောက်ကမလားဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒီဟာကိုလည်းအဓိကအစိုးရနေတယ်ဟိုရှင်ပြောလို့ရှိရင်ကျွန်တော်တို့ဒီဂျာမနီနိုင်ငံမှာဆိုလို့ရှိရင်ဂျာမနီနိုင်ငံမှာ Facebook တုံးတဲ့သူက38တန်းဒီပါလောက်ရှိတယ်ဒါပေမဲ့သူတို့မှာ Facebook ရဲ့ဒီ team ကပေါ့နော်ဂျာမနီနိုင်ငံအထူးအရေးပေးဆောင်ရွက်နေတဲ့ team ကလူ1000ကျော်တယ်
ခုနကပြောတဲ့ဒီ Facebook မြန်မာ team မှာ၁၀ယောက်ထဲမှာမြန်မာစကားကြီးလေးလေးနားလည်နိုင်တဲ့မြန်မာရောပါရလားခင
်ဗျသူတွေအတိအကျပါတယ်ဆိုရင်ဟာတော့ဒါကျွန်တော်တို့ပြီးဖို့လည်းမလိုဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အများနဲ့တော့သူတို့နဲ့ဒီစပြီးတော့ဟိုဖိတ်ဆောင်ကြတဲ့2013-14ကလေးကတော့ပြောဖြစ်တာကတော့ဒီမြန်မာနိုင်ငံကိုအရေးပြုနေတဲ့ဒီအခွင့်အရေးကတိတိကျကျကိုမြန်မာစကားကိုလည်းပြီးဖို့လိုတယ်လို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေ context ကိုလည်းပြီးဖို့လိုတယ်လို့ကျွန်တော်တို့ကပြောခဲ့ပါတယ
်တစ်ဖက်မှာဒီအမုန်းပွားဆုံးဆုံးမှုတွေကဆက်ရှိနေလို့မယ်တစ်ဖက်မှာလွတ်လပ်စွာပြောဆိုပြီးတော့ရေးသားတဲ့ဟာတွေလည်းဖြုတ်ချခံနေရတယ်အဲ့လိုအခြေအနေဖြစ်နေတာကြီးကျွန်တော်တွေ့နေရတယ်အဲ့ဒါဘာကြောင့်လို့ထင်လဲ
ခင်ဗျဟုတ်ကဲ့ကျွန်တော်တို့ထပ်ပြချင်တဲ့ဒီ Facebook ရဲ့အားနဲ့ကြက်တာဆိုတော့ကျွန်တော်တို့ဒီ problem နဲ့ပေါ့နော်အခု solution လဲ TV လင်ကနိုင်ငံနောက်ပြီးတော့Vietnam နိုင်ငံလဲ Facebook ကိုကျွန်တော်တို့လိုပဲဟိုအိတ်ဖွင့်ပေးတာတွေထည့်ထားတယ်ဆိုတော့ဟို TV လင်ကဆိုလို့ရှိရင်လဲမြန်မာပြည်မှာလိုပဲသူတို့တွေအနေနဲ့ဒီ Facebook ကြောင့်ပေါ့နော်ဒီဟိုဒီကျွန်တော်တို့ဒီတပိပခါကိုလုံးဆော်တဲ့စကားအနေနဲ့ရှိတဲ့စကားတွေဒီအတားအယာတွေအပြတ်မှန်နေတယ်အဲ့ဒါကို Facebook ကကောင်းမွန်စွာမထိန်းချုပ်နိုင်နောက်တစ်ခါတည်းမှာဆိုလို့ရှိရင်လဲ Vietnam မှာဖြစ်နေတာက Vietnam မှာ activist တွေပေါ့နော်ကျွန်တော်တို့ခုလှုပ်ရှားတကြွတဲ့သူတွေရဲ့အကောင့်တွေကဒီ Facebook ကနေအဖြုတ်ခံနေရတယ်ဆိုတဲ့ဟာကိုပြတယ
်မြန်မာဆူရမြန်မာအာဏာပိုင်တွေကဒီလူမှုကွန်ရက်တီမှာရေးသားပြောဆိုနေရတဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့ဆိုပြီးတော့သူတို့ဒီ budget တွေတုံးနေငွေသုံးနေတယ်ဆိုပြီးတော့သူတို့ပြောထားတာရှိတယ်။အဲ့တော့အဲ့ဒီကိစ္စမှာလည်း Facebook ကိုယ်တိုင်ကလည်းတခြားနိုင်ငံတချို့တွေမှာအခု scandal တော်များပေါ်လာတဲ့ခါကျတော့ Facebook ကိုယ်တိုင်နဲ့အာဏာပိုင်နဲ့ပတ်သက်တာမျိုးဒီမှာအုပ်စုတစ်ပွဲပွဲနဲ့ပတ်သက်တာမျိုးတွေရောတန်လျာဖြစ်စရာရှိပါလားမြန်မာနိုင်ငံမှာ။
ဟိုကျွန်တော်တို့တိုင်ကြားချင်းကိုကောင်းကောင်းလေးဒီကန်ကန်နိုင်တယ်သူရဲ့ mechanism ကကောင်းတယ်ဆိုလို့ရှိရင်ဒီဒီလိုမျိုးအစိုးရကနေတစ်ဆင့်ပေါ့နော်ဒီစောင့်ကြည့်သေးလာဖို့ဆိုတဲ့အကြောင်းတချက်ကြီးကိုပြပြီးတော့ဒီလိုမျိုး social media monitoring team ကိုဆက်ပြီးတော့ထောင်ပြအကြောင်းတော့မရှိဘူးဆိုတော့ကျွန်တော်ဟိုဆိုတော့အဲ့ဒီလိုမျိုးဖြစ်နေလို့ဒီအစိုးရကဒါကိုဟိုအခွင့်ကောင်းယူပြီးတော့ဒီ social media team ဆိုပြီးတော့ထောင်တဲ့အခါမှာတစ်ခါမှသလို့ရှိရင်ကျွန်တော်တို့အနေနဲ့စိုးရိမ်တာကျွန်တော်တို့ရဲ့ဒီပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက် privacy ဘိုင်းတွေလည်းကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဟိုအစိုးရနဲ့ Facebook အနေနဲ့ဒီဟိုဟိုဆက်သွယ်ဆက်ဆက်နေနေရမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကပို့ပြီးတော့ပြင်လဲနေတာမျိုးရှိဖို့ဒီကျွန်တော်ကပို့ပြီးတော့လုံလာတယ
်ဟုတ်ကဲ့မတ်တက်တက်အောင်လေးလိုက်မှမှခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပြန်ဆွေးနွေးမယ်တူတူဖိတ်ခေါ်ကြပါလေဦးမြင့်ကျော်မြန်မာမီဒီယာကောင်ဆယ်ယာဦးမြင့်ကျော်ကြားပါလားခင်ဗျာဟုတ်ကဲ့ကိုမြင့်ကျော်ကြီးခုနကမထက်တက်အောင်တော့ဒီ Facebook နဲ့ပတ်သက်လို့ပေါ့နော်ကျွန်တော်ကိုမြင့်ကျော်အဓိကမေးချင်တာကအခုလိုအမိုးစကားပြန့်ပွားမှုတွေရှိနေတဲ့ချိန်မှာပဲတင်းကြပ်ကြပ်သူကတော့ gain ဆပြီး gain တွေ့လာမယ်လို့တော့ပြောပါတယ်ဇူကာဘတ်ကိုယ်တိုင်ကလည်းပို့ပြီးတော့ဒါပေမဲ့တစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်တွေကိုထိခိုက်နိုင်စရာစိုးရိမ်ချက်တွေရောရှိပါလားခင်ဗျာ
အမှန်တော့ဒီကိစ္စမျိုးတွေကိုပြည်တွင်းမှာပဲကင်တွယ်ပြီးတော့စိတ်ဆုံးနဲ့ဆက်တယ်ပြီးဟိုဘယ်လိုမှမရပို့လောက်တင်တယ်လို့ထင်တယ်နိဒါပေမဲ့မြန်မာပြည်ရဲ့ဖြစ်နေတဲ့တွေကိုနားမလည်ရင်သူတို့ဘယ်ဟာကိုတော့သူတို့ကဒီအမုန်းစကားနဲ့ပတ်သက်တယ်လူကြီးဘာတိုင်းလုံးချော်တယ်လို့သူတို့ဟိုနားလည်နိုင်မလဲပေါ့နော်အဲ့လို့ဆိုတော့တကယ်တမ်းကျတော့ဒီညာမျိုးကိုဟိုပြည်တွင်းကအစိုးရကဒါလျင်စံရင်းစံညွန်ဘလို့စံမျိုးနဲ့တိုင်းတာပြီးဘယ်ဟာမျိုးကိုသူတို့ကတမ်းမြင်မယ်ဖေးစွန်နဲ့ဆက်တယ်ပြီးလောက်ဆောင်မယ်ဘယ်ဟာမျိုးကိုတော့လွတ်လပ်တော့ထုတ်ဖို့ပြောဆိုခွင့်ရဲ့ဘောင်တွင်းနဲ့သက်ဆိုင်နေဆိုတော့အဲ့လိုမျိုးဟိုမူဝါဒရှိတဲ့နယ်လို့ထင်တယ
်အစိုးရကပေါ်စီဆွဲတဲ့နယ်ဆိုတော့အစိုးရနဲ့တည်းရဲ့ဆွဲလို့ရှိရင်တကယ်တော့အစိုးရတဘာဝတော့သူ့ပေါ်ဝေဖန်လာရင်လက်ခံမှာမဟုတ်နိုင်ဘူးလေအဲ့တော့အဲ့ကိစ္စတွေမှာတော့ပြီးတော့လွတ်လပ်စွာ
အဲ့ညာမှာတော့အစိုးရကသူ့ရဲ့နိုင်ငံရေးနဲ့မဆိုင်မဲနဲ့ဒီလူငယ်ရေးပါပါရေးနဲ့အမုန်းစကားဆိုတဲ့စံကိုတော့သူကဟိုတိတိကျကျလိုက်လာဖို့လိုတော့နော်အဲ့လိုမျိုးစံနဲ့ criteria နဲ့အဲ့ဒီဟာမျိုးကိုသူကထားဖို့တော့လိုတယ်
။ကိုမြင့်ကျော်အမြင်ကတော့အစိုးရဘက်ကဒါကူတစုံတရာကင်ဖို့လိုတယ်ပေါ့။ပေါ်မူပါတော့မူပါတော့ဆွဲပြီးတော
့ဟုတ်တယ်။အဲဒါပေမဲ့ဟိုနိုင်ငံရေးတို့ဘာလို့တော့မပါသိဘူးသို့တော့သူရည်ရွယ်ချက်ထားတဲ့ဟာမိုးစကား champion ဟိုဒီနေ့ဘာပိုင်းလုံးဆောင်မှုအဲ့ဒါမျိုးဆိုရင်အဲ့ဒီဟာမျိုးကိုပေါ်မှာမူတည်ပြီးတော့ဘယ်လိုကိစ္စမျိုးဟိုတားဆီးမယ်ထုတ်ချမယ်ဆိုတဲ့ဟာမျိုးရှိ သက်သက်မှပဲထားတယ်လို့ထင်
တယ်။ဟုတ်ကဲ့မတတ်တော့ဘယ်လိုမြင်လဲခင်ဗျကွန်ပျူတာအခုဆွေးနွေးသွားရတဲ့ပတ်သက်လို့
ကျွန်မအမြင်ဆိုလို့ရှိရင်တော့ Facebook ကသူ့အနေနဲ့ဒီသတ်မှတ်ထားတဲ့လူမှုကွန်ရက်စံနှုန်းတွေရှိတယ်ပေါ့နော်။အဲ့ဒီထဲမှာဆိုလို့ရှိရင် तू ကတော့ဒီ set 72ချက်လောက်ကိုတိတိကျကျလေး तू ကဒီပြောပြထားတယ်အဲ့ဒီထဲမှာဘာတွေပါလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီလူချင်းချင်းဒီဘာသာရေးဒီအမြင်ဟိုလူချင်းမှုစသဖြင့်အကြောင်းအရာမတူတဲ့လူတွေကိုကျွန်တော်တို့ဖိနှိပ်ပြီးတော့ဟိုအမုန်းစကားမပြောရဘူး။နောက်ပြီးတော့ကျွန်တော်တို့ကဒီဟိုဒီ Facebook platform ကိုတုံးပြီးတော့ဒီအချက်ဖတ်မှုကိုလှုံ့ဆော်တဲ့အားမျိုးတွေမရေးရဘူး။စသဖြင့်အဲ့ဒီလူမှုစံနှုန်းတွေထဲမှာဒီအရင်းနဲ့ပတ်သက်တဲ့ဟာတွေဒီအတိအကျပါနေတယ်။ Facebook ရဲ့လူမှုကွန်ရက်စံနှုန်းတွေဆိုတာဖားလဲဆိုတဲ့ဟာကိုကျွန်တော်တို့ကဒီ Facebook တုံးတဲ့လူတွေကိုကောင်းကောင်းသိအောင်သူ့ရဲ့ platform အနေနဲ့ကတော့ educate လုပ်ပေးရမယ်။ကောင်းကောင်းလုပ်ပေးနိုင်ရမယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးနိုင်တယ်ဆိုလို့ရှိရင်တစ်ခါမှာကျွန်တော်တို့ကဒီ Facebook ကိုဒီကျွန်တော်တို့ reporting လုပ်နေတဲ့နေရာမှာအခုလိုမျိုးဒီကျွန်တော်တို့အရက်ထက်ဖွဲ့စည်းတွေပဲမဟုတ်တော့ဘဲနဲ့ပေါ့နော်။ကျွန်တော်တို့ကတော်တော်များများဒီ reporting အထက်မှာပါလာနိုင်ပြီဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ကပို့ပြီးတော့ဟိုပို့ဖြည့်အောင်တော့ reporting လုပ်နိုင်ရမှာပေါ့နော်။တစ်ခါမှာဆိုလို့ရှိရင်လည်းခုနကပြောသလိုပဲ Facebook မှာဒီ reporting တွေကိုကင်နဲ့ဒီ moderate တွေ moderation လုပ်ပေးတဲ့အဖွဲ့တွေကလည်းကျွန်တော်တို့ကဘာသာစကားနဲ့ဟိုနောက်ပြီးတော့နိုင်ငံအခြေအနေကိုကောင်းကောင်းသိတဲ့လူတွေဖြစ်မှလည်းကျွန်တော်တို့ကဖြစ်မှာ။ပြီးွားလို့ရှိရင်သိတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီ team ကလုံလုံလောက်လောက်ရှိမှာကျွန်တော်တို့ရဲ့ reporting တွေပြင်မယ်ဆိုလို့ရှိရင်လည်းသူကအချိန်ပို့ပေါ့နော်။အနည်းဆုံးနဲ့သူကတိတိကျကျပြန်ပြောင်းပြန်ပြန်ဆက်ဆံလေးသူ့အနေနဲ့လှုပ်ရှားပေးနိုင်မှာဆိုတော့အဓိကတော့ဒီ Facebook အတင်တယ်လုပ်ပေးလို့ရတဲ့ဟာတွေအများကြီးရှိတယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးလို့ရတဲ့ထဲမှာဥပမာအစိုးရနဲ့ပတ်သက်တာဆိုလို့ရှိရင်တော့ကျွန်တော်တို့ကပို့ပြီးတော့ဒီအဓိကတော့ဒီဟိုရာဇဝတ်ဟိုကျွန်တော်တို့ဒီရာဇဝတ်မြောက်နိုင်တဲ့ဟာမျိုးတွေကတဲ့အစိုးရအနေနဲ့ပို့ပြီးတော့ပါတင်တယ်လို့တော့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုကျွန်တော်ဒီအငြင်းရှိတဲ့စကားအမုန်းစကားတွေလှုပ်ဆော်တဲ့နေရာမှာအချို့ဟာတွေကဒါကျွန်တော်ကတကယ်ကိုကျွန်တော် criminal ဟိုရာဇဝတ်မှုမြောက်နိုင်တဲ့အရေးသားတွေလှုပ်ဆော်မှုတွေလည်းဒါကျွန်တော်ကတွေ့နိုင်တယ်။တွေ့နိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီဟာတွေကိုတကယ်ကိုဒီအစိုးရတွေအနေနဲ့ကင်တွယ်ပေးနိုင်ရဲဆိုလို့ရှိရင်တော့အဲ့လိုမျိုးချိတ်ဆက်မှုမျိုးရှိဖို့အတွက်ကတော့ကျွန်တော်ကလိုလားတဲ့။ဒါပေမဲ့အစိုးရအနေပြီးတော့ဟိုသူ့အနေနဲ့ဟိုအများကြီးဒီကျွန်တော်တို့ဒီဟိုအပေါ်မှာပေါ့နော်ဟိုပလိုချမ်းနဲ့ control လုပ်တဲ့ပုံစံမျိုးတွေပို့လိုမျိုးဆိုလို့ရှင်တော့ကျွန်တော်တို့ကတော့ဟိုမရှိတာတော့ပိုကောင်းနိုင်မယ်ရှင်
ဟုတ်ကဲ့ကိုမတ်ထက်တဲ့အောင်ကိုမြင့်ကျော်လေးလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာတော့ရှင်နေကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးကိုတင်သေးဝင်လေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတင်သေးဝင်တူတုတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျာချာတနေ့တော့ရှင်နေလည်းရှိလို့ပါ
ပြောမှကျွန်တော်လွတ်တော့မှာဒီဆိုတင်လိုက်ခြင်းကကျွန်တော်တို့ကခုတ်ရတခြားရှာတယ်ကြည့
်ဒီလူမှုကွန်ရက်တီကိုစောင့်ကြည့်ဖို့ဆိုရဘတ်ဂျက်တော့မယ်ဆိုရကိစ္စလား
အဲဟုတ်တယ်ခင်ဗျာဘတ်ဂျက်တော့မယ်ကိစ္စအောင်လက်ရှိကျွန်တော်တို့ကစက်တဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြောင်းပါနော်
ဟုတ်ကဲ့ပါဟုတ်ကဲ့ကိုတင်သေးဝင်ကျေးဇူးပါကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုဇော်မျိုးဒီလိုင်းပေါ်မှာရှိပြန်တယ်ပါတယ်ကိုဇော်မျိုးဆွနေလို့ရပါတယ်
ကျွန်တော်ကတော့ပြောမယ်လို့ပေါ့နော်ကျွန်တော်အမြင်ပြောမယ်ဆိုရင်တော့အဲ Facebook ပေါ်မှာမိုးစကားပြန်ပွားတဲ့ကိစ္စပေါ့နော်အဲဒီတော့ပြောမယ်ဆိုရင်ကျွန်တော်ကတော့ဒီတရားနဲ့တရားဘာသာတစ်ခုနဲ့တစ်ခုကြားမှာအရင်ချင်းကျွန်တော်ခိုင်းချက်ပေါ့နော်ဟိုကျွန်တော်မသိရရင်သိရတယ်ကျွန်တော်မကြားရရင်ကြားရတယ်ကျွန်တော်ကတော့အရင်ချင်းပလဲတယ်လို့ပဲကျွန်တော်သိချင်မှခိုင်းယူတယ်သူတို့တင်တာရအားလုံးကျွန်တော်ကတော့ဘယ်လိုပြောမယ်ဟိုကျွန်တော်ခံကြရပါတော့အမုန်းစကားတစ်ခုလို့ကျွန်တော်ကတော့မခံယူဟိုဘာသာတစ်ခုနဲ့တစ်ခုကြားမှာကျွန်တော်ကတော့ဟိုကျွန်တော်မသိရတဲ့အရာတစ်ခုကိုကျွန်တော်လေ့လာခွင့်ရတယ်လို့ပဲကျွန်တော်ခံယူရဲအမုန်းစကားဆိုတာလေကိုယ်နဲ့ဆက်ညီပဲတရားပါဟိုကိုယ်နဲ့ဆက်ညီပဲတရားရင်းနဲ့ထွက်လာတဲ့စကားကိုကိုယ်မသိတဲ့စကားဖြစ်နေပြီဆိုရင်တော့ဒါအမုန်းစကားဖြစ်ပေါ့မှာပဲလေ
ဟုတ်ကဲ့ကျွန်တော်တခြားဒီစဲဆိုရေးသားပြောဆိုနေရလဲကျွန်တော်မကြခင်တွေ့မကြခဏတွေ့ရတယ်ခင်ဗျာဥပမာဆိုတာလူတစ်ဖက်သားကိုစဲဆိုပုတ်ခတ်ပြီးတော့ရေးသားတာပေါ့နော်ဟိုတကယ်တမ်းအပြစ်မှပြောရင်တော့မှဒါတော်လေးကိုကျွန်တော်နားထောင်အောင်တိတ်ခတ်ပါတယ်အဲ့လိုမျိုးစကားတွေနဲ့ပတ်သက်ရေးသားပြောဆိုတာနဲ့ပတ်သက်လို့ရော
အဲ့လိုမျိုးကတော့မဖြစ်တင်ဘူးညာဟုတ်တယ်ဒီဘာသာတစ်ခုနဲ့တစ်ခုကြမှာအဲ့လိုမျိုးကမဖြစ်တင်ဘူးဟိုကျွန်တော်ဗုဒ္ဓဘာသာအနေနဲ့လည်းမဖြစ်တင်ဘူးအစ္စလာမ်ဘာသာအနေနဲ့လည်းမဖြစ်တင်ဘူးဒါမျိုးဆိုတော့ထိန်းချုပ်တင်တယ
်ဟုတ်ကဲ့ပါခင်ဗျ
ာဒါမျိုးကဘာဖြစ်လို့လဲဆိုတော့ဒါမျိုးကတကယ်နဲ့ပြိပခတ်ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ထပ်တော့ရှိတူလှည့်ပေးခြင်းပါတယ်ချိန်သိမ်းပြလို့ပါကွန်မတီကြားမယ်ထင်ပါတယ်ခင်ဗျာကွန်မတီတူတူဆွေးနွေးမြင်မြန်လို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ကတော့ဗျာကျွန်တော်သဘောထားပြောရရင်တော့ကျွန်တော်အမုန်းတရားကိုလူမရှိဘူးဗျာကျွန်တော် Facebook ကိုင်နေကိုင်မင်းနဲ့ကိုင်တဲ့အခါမှာလည်းကျွန်တော်ပုံလည်းကျွန်တော်မသိဘူးကျွန်တော်ဂျိုးပြူဆိုတဲ့နာမည်နေဒါပေမဲ့ကျွန်တော်ပြောမယ်ဗျာကျွန်တော်တို့ဒီလူတရားရဲ့လွတ်လပ်ခွင့်ကိုတော့မှန်တယ်ဒါပေမဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီတော့ဒါတော့ဖြစ်စေချင်တယ်တော့ခုကကျွန်တော်တို့နှမောက်မြို့မှာဖြစ်နေတာအမုန်းတရားကတော်လေးကိုပြန့်နှံ့နေတယ်ပြန့်နှံ့နေတယ်ဆိုတာအဲ့ဒီကရင်းတော့လုပ်နေတဲ့မွေးဟောက်ဆိုတဲ့မွေးဟောက်ဆိုတာအမုန်းတရားတွေကိုဖြန့်ဖြူးနေတယ်ပေါ့ဗျာအဲ့တော့ဒီကကတော့ဗျာကျွန်တော်တို့နိုင်ငံမှာဒီ
ဟိုငင်းငယ်ရရဖို့ဆိုလို့ရှိရင်ကျွန်တော်တို့ခုနကစောစောတုန်းကပြောသွားတဲ့ပုံကူလိုပဲကျွန်တော်တို့ဒီမြို့နယ်တွေမှာဖြစ်နေတဲ့တရားရေးမှန်နိုင်တွေအုပ်ချုပ်ရေးမှန်နိုင်တွေဥပဒေပြည်ရေးမှန်နိုင်တွေအဲ့ကမှန်နိုင်ကြီးသုံးရပေါ်မှာမူတည်ပြီးတော့အဲ့ပုံကူတွေအဲ့ဒီအဓိကကိန်းထားတဲ့ပုံကူတွေရဲ့စိတ်ဓာတ်တွေပြောင်းလဲသွားမှသာလေကျွန်တော်တို့အမုန်းတရားတွေအပြောင်မယ်လို့ကျွန်တော်ကတော့မြင်နေဗ
ျဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့နှမောင်းမြို့မှာ
ဟုတ်ကဲ့ပါကျေးဇူးပါကွန်မြူနတီ
ချုပ်ပါမှာလို့ရှိရ
င်ကျွန်တော်တို့ကပင်ဒန်ဆွေးနွေးရဲ့လူတွေအလှည့်ပေးခြင်းလို့ကကျွန်တော်အရင်ဆုံးဦးမြင့်ကျော်ကိုပြန်မေးခြင်းပါလေခင်ဗျာဦးမြင့်ကျော်အခုခုနကပြောသွားတဲ့အချိန်မှာသတင်းတောက်တီရဲ့အခမ်းအနားလည်းပါပါတယ်သတင်းရေးသားမှုတွေမှာတချို့အမုန်းတရားကိုပို့ပြီးတော့ပြပိခဖြစ်အောင်ပို့ပြီးတော့လှုံ့ဆော်တာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ဒါအခုဒီ Facebook တီမှာလည်းဒီကနေ့ပြောရင်နောက်ပိုင်းသတင်းဌာနတွေတော်တော်များအသုံးပြုလာပါတယ်အများစုအကုန်လုံးနှိပါပါတယ် Facebook ကိုအဓိကအခြေခံအသုံးပြုလာတော့ဒီ Facebook ပေါ်မှာသတင်းရေးသားမှုတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာအခုမြင့်ကျော်
Facebook ပေါ်မှာသတင်းဌာနတာဝန်ခံမှုရှိတဲ့သတင်းဌာနပေါ့နော်ဗီလိစာနဲ့ဗီဒီယိုရအက်ဒီတာဗီဒီယိုတောင်အဲ့လိုမျိုးတွေမှာတော့အထက်ရောက်ရှိတယ်ဒါပေမဲ့အများကြီးရောမရှိဘူးဒါပေမဲ့တချို့တော့တာဝန်ခံမှုမရှိတဲ့ဘယ်နေရာတင်မှန်းမသိတဲ့ပြည်ထဲမှာခြေဆက်လာပြည်ပမှာခြေဆက်လာမရှိတဲ့ဟာတွေရဲ့ဟိုအဲ့လိုမျိုး Facebook page တွေနဲ့ website ပေါ့လေနှစ်ခုလုံးအဲ့လိုမျိုး link ထည့်ထားရအဲ့ဒါတွေကတော့သူအကျိုးစီးပွားတစ်ခုအတွက်သူတို့ကဟိုလှုပ်ဆော်တာမျိုးတွေရှိတော့နော်ဒီခါလေးမှာစီးပွားရေးအကျိုးစီးပွားဒီခါလေးမှာနိုင်ငံရေးတို့ဒီခါလေးမှာလူမျိုးရေးဘာသာရေးအကျိုးစီးပွားတဲ့ဟာတွေရှိတယ်အဲ့ဒါတွေကိုဟိုလုံနေတဲ့ဟာတွေရောရှိတယ်အဲ့ဒါတွေကိုဟိုဆက်ရှိတဲ့ပြည်သက်ရှိတဲ့ပြည်သက်ကလည်းဘယ်ဟာကတရင်ဌာနလဲဘယ်ဟာကတရင်ဌာနမဟုတ်ဘူးလဲဆိုတဲ့ဟာမျိုးကိုမသိတော့အဲ့ဒါကလည်းတကယ်တော့ဟိုမီဒီယာဟိုတင်းပေါ့နော်အပါဝမှုမီဒီယာလစ်ထရေစီပိုင်းကအားနည်းတဲ့ဟာကြောင့်လည်းသူရဲ့လုဆောင်မှုတွေကအတိုင်းအတာတစ်ခုတည်းဆက်ရောက်မှုရှိနေတာမျို
းဟုတ်ကဲ့
ကျွန်တော်တို့တွေ့နေရတာ
ဟုတ်ကဲ့ကျွန်တော်မှတ်ထားအောင်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခင်ဗျာခုနကကိုမီကျော်ပြောသွားတဲ့ထင်ပါလေပါတယ်သူတချို့တော်များမြင်နေကြတာကဒီ Facebook ကိုသုံးပြီးတော့ကိုဝါရဖြန့်ချီမှုပေါ့နော်အဲ့တော့ဒီ Facebook ပေါ်မှာတစုစုတသင်းတစ်ပွက်ပွက်တအုပ်စုစုကရွေးချက်ရှိရှိနဲ့သုံးပြီးတော့ပြဿနာတွေဖန်တီးတာမျိုးပေါ့မတ်ဟိုထက်ထောင်လို့ကဒီ Facebook နဲ့လူမှုကွေတင်တာပတ်သက်လို့သူနားလုံတော့အဲ့ဒါမျိုးတွေရောဘယ်လောက်ထိပြင်းထန်ထန်ရှိနေလဲခင်ဗျာမြန်မာတိုင်းဝန်ကြားထဲမှာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီက Facebook တုံးတဲ့အပိုင်းကတခြားနိုင်ငံတွေနဲ့မတူတာကျွန်တော်တို့ကဒီ platform တစ်ခုကိုပဲတုံးတာလေဘယ်လောက်ထိတုံးလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကဒီတမန်တယောက်နဲ့တယောက်ထိဆက်ဆက်ပဲဆိုအမျိုးကြီးတကယ်ချင်းနေတယ်မဟုတ်ကဲနဲ့တကယ်ကိုကျွန်တော်တို့ကဒီ UI အနေနဲ့ပတိအချက်လက်ကိုအချိန်နဲ့ပတိရယူဖို့နောက်ပြီးတော့အရန်ကြည့်တာအချက်ကကျွန်တော်တို့ဒီလူငယ်တဲ့ဒီလပိုင်းဟိုကျွန်တော်တို့ဒီဟိုလောက်ကဒီမြန်မာနိုင်ငံရဲ့သမရကအားယူပါတယ်ဆိုရင်ညမှာသူ့အနေနဲ့ဒီ Facebook ဆိုတဲ့ platform ကိုပထမဆုံးတုံးပြီးတော့သူ့ရဲ့ဒီဟိုဒီတာဝန်မရနာကြောင်သူကတင်ခဲ့တယ်တင်ခဲ့တယ်ဆိုတော့ဒီ Facebook ရဲ့အသုံးချရဲ့သူကဟိုအသုံးချမှုကကျွန်တော်တို့မြန်မာနိုင်ငံတို့ကအရင်အရေးပါတယ်အရင်လည်းအရေးကြီးတယ်အရေးကြီးတယ်ဆိုတဲ့နေရာမှာဒီဟာကိုဟိုကျွန်တော်အခွင့်အကောင်းချုပ်ပြီးတော့ပေါ့နော်ဒီ Facebook ကိုကျွန်တော်တို့ကဒီဟိုအသုံးချပြီးတော့ဝါဒဖြန့်တာတွေကကျွန်တော်တို့ဟိုဟိုဒီ2013 2014ကျွန်တော်တို့အနေနဲ့ဒီ social ဟိုလူမှုကွန်ရက်ကိုပေါ့နော်စောင့်ကြည့်တဲ့အပိုင်းမှာကျွန်တော်တို့ကတော်တော်များများလေးတွေ့ရတယ်ဒါကို
သူတို့ဟို55စက္ကန့်လောက်ပဲရအောင်
ကျွန်တော်နိုင်ငံမှာ
ဟုတ်ကဲ့ပြောပါ
နိုင်ငံရေးဟိုဟုတ်ကဲ့နိုင်ငံရေးအနေနဲ့ဟိုအရန်ကိုထိခိုက်ချလွယ်တဲ့အခြေအနေမျိုးမှာဟိုကျွန်တော်တို့အခုစစ်ကောင်းယူပြီးတော့ပေါ့နော်ဒီလူမှုကွန်ရက်ကိုတုံးပြီးတော့အမုန်းတကားတွေပြိပခါတွေဟိုနောက်ပြီးတော့ဟိုဝါဒချက်မှုတွေရတာကျွန်တော်တို့အများကြီးပဲရှိခဲ့တယ်ဆိုတော့ဒါတွေကတော့ဒါကျွန်တော်တို့ကဒီအခုဟိုအဓိကတော့ဒီမြန်မာနိုင်ငံမှာအသုံးပြုတဲ့သူတွေကကျွန်တော်တို့တွေအနေနဲ့ပေါ့နော်ဒီဟိုdigital နဲ့ဒီဟိုကျွန်တော်တို့ကမီဒီယာအသိပ္ပိတင်တာအနေနဲ့အားနည်းနေသေးတယ်လို့ကျွန်တော်ကယူဆတယ်အ
ဲ့ဒါကျွန်တော်တ
ို့ယူနေတယ်လို့လည်းယူဆတယ်အဲ့လိုမျိုးလုပ်ခဲ့တဲ့တာတကတွေကလည်းအများကြီးပဲရှိခဲ့တယ်ဆို
ဟုတ်ကဲ့ကျွန်တော်တို့အခု daily life season ချိန်လဲဆီတော်လို့ပါအဓိကပေါင်းဆွနေပြီးမတ်ထထိုင်အောင်ကိုကုမြင့်ကျော်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် Daily Life Season ကိုတော့ဒီမှာပဲကျန်တာကွင်ပြီးပါခင်ဗျာ
ဒါကတော့ကိုစတညုံ Season တင်ဆက်တဲ့ Daily Life Season ကိုပြန်လည်တင်ဆက်ပြီးခဲ့တာပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနကနှစ်စဉ်ချင်းမြင့်နေတဲ့အမျိုးသမီးတတိရှင်စု2018ခုနှစ်အတွက်ယုံကြည်ချက်နဲ့ရဲရဲဝံ့ဝံ့ဆောင်ရွက်ခဲ့တဲ့ကဘာတဝမ်းကအမျိုးသမီး10ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်။ပထမဆုံးဆုရှင်အဖြစ်အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးစာရေးဆရာရုပ်ရှင်ဒါရိုက်တာထုတ်လုပ်သူရိုယာဆာဒတ်ကိုချီးမြှင့်ခဲ့ပါတယ်။ အာဖဂန်မျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ရက်ဆက်ပြီးကြမ်းတမ်းတဲ့အခက်အခဲစိန်ခေါ်မှုတွေကိုသူ့ရဲ့အမှုပညာစွမ်းရည်နဲ့အများပြည်သူပုံမသိရှိနားလည်အောင်ရိုက်ကူးတင်ပြရမှာသူ့ပါဝင်ရုပ်ရှင်ရိုက်ကူးရေးအဖွဲ့သူအဖွဲ့သားတွေအပေါ်ချိန်ချောက်မှုတွေကြုံတွေ့ခဲ့ရပေမဲ့ကြမ်းတမ်းခံရင်ဆိုင်ပြီးအာဖဂန်နစ္စတန်မှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးအမှုပညာရှင်တွေအတွက်ရှေ့ဆောင်လမ်းပြအဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်ဟွန်ဒူရက်စ်နိုင်ငံကဒေါက်တာဂျူလီဆာဗီလန်နိုဗာကတော့သူ့နိုင်ငံနေရာအနှံ့ပြားမှာအမျိုးသမီးတွေကိုပြစ်မှတ်ထားအကြမ်းဖက်ကျူးလွန်မှုတွေအပေါ်နှိမ်နင်းကင်တွယ်နေတာကြောင့်ဂုဏ်ပြုခံရတာပါ၃မြောက်ဆုရှင်ဖြစ်တဲ့အီရန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာစေနာဝန်ထမ်းဖြစ်သူအာလီယာခါလက်ဆာလီဟာခိုင်းကာနာဆွဲနဲ့တည်ယူတဲ့အယူဝါဒအစွန်းရောက်မှုကိုစန့်ကျင်တွန်းလှန်နေသူဖြစ်ပါတယ်သူဟာ2014ခုနှစ်က IS စစ်သွေးကြွအဖွဲ့တွေခြုံခိုတိုက်ခိုက်တာကိုခံရတဲ့အီရတ်တပ်ဖွဲ့ကဗိုလ်လောင်းငယ်58ဦးရဲ့အသက်ကိုကယ်ဆယ်ခဲ့သူဖြစ်အတိမတ်ပြုခံရသူလည်းဖြစ်ပါတယ်။ဗဟိုအာဖရိကသမ္မတနိုင်ငံကက်သလစ်အသင်းတော်က Sister Maria Alina Berni ဟာမုန်းတိမှုမတရားမှုနဲ့ပြည်ရင်းစစ်ကြောင်းမတ်ဖွဲ့ရာတွေကိုတံပြန်ပြီးရဲရဲဝံ့ဝံ့နဲ့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးအဖြစ်ဂုဏ်ပြုခံရပါတယ်။နောက်ကာဇက်စတန်ကအမျိုးသမီးလူခွင့်ရေးရှင်နေအိုင်မန်ဦးမာရိုဘာဆိုရင်အမျိုးသမီးနဲ့ကလေးတွေအပေါ်အကြမ်းဖက်မှုကိုကာကွယ်ဖြေရှင်းနိုင်တဲ့ဥပဒေတွေကိုတိုးတက်ပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ခဲ့တဲ့အတွက်ဂုဏ်ပြုခံရပါတယ်။6ဦးမြောက်အမျိုးသမီးတတိရှင်ဖြစ်တဲ့ကိုဆိုဗိုကဒေါက်တာဖရက်ဒီရက်ရှ်တီဟာဆိုရင်လေကိုဆိုဗိုစစ်ကြောင့်ဒုက္ခရောက်ခဲ့ရသူတွေကိုကိုစားပြုပြီးဆယ်စုနှစ်ပေါင်းများစွာဥပဒေအကျိုးဆောင်ဖြစ်ဆောင်ရွက်ခဲ့တာပါ။မော်ရီတေရီယိုနိုင်ငံမှာကျွန်းအဖြစ်စေခိုင်းခံခဲ့ရပြီးမယ်အခုဆိုရင်လွှတ်တော်မှာဒုတိယအကြီးအကဲတာဝန်ထမ်းဆောင်နေသူလမ်လိုမာဆာအစ်ဟာကျွန်းစနစ်တိုက်ဖြတ်ရေးကိုမနာမနေလှုပ်ရှားဆောင်ရွက်ခဲ့သူ2018အမျိုးသမီးတတိရှင်တဦးအဖြစ်ဂုဏ်ပြုခံရပါတယ်။ရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကြောင့်မုတ်ဆိုးမာရီမိဘမဲ့ဖြစ်ရတဲ့ကလေးတွေကိုထောက်ပံ့ကူညီပေးဖို့အစိုးရမဟုတ်တဲ့ NGO အဖွဲ့ကိုဦးစီးတည်ထောင်ခဲ့သူ Godi Life Mukasarasi ဆိုရင်ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရဝမ်ဒါအမျိုးသမီးတွေရဲ့အတန်တွေကိုတင်ပြနိုင်ခဲ့သူဖြစ်ဂုဏ်ပြုခံရပါတယ်။ထိုင်းနိုင်ငံကအမျိုးသမီးလူခွင့်ရေးရှင်နေဆာရီကန်ရှာရိုဝန်ဆရီကိုတော့လူခွင့်ရေးအတွက်တိုက်ပွဲဝင်နေသူဖြစ်ဂုဏ်ပြုခဲ့ပါတယ်။ဆယ်ဦးမြောက်အမျိုးသမီးတတိရှင်စုဖြစ်ချင်းမြင့်ခံရသူကတော့ဂွာတီမာလာနိုင်ငံကလူခွင့်ရေးဥဆောင်လှုပ်ရှားနေသူအော်ရာအလီနာဖာဖန်ဖြစ်ပါတယ်။သူဟာဥပဒေပြင်ပတက်ဖြတ်မှုတွေကိုကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတွေကိုတရားစွဲဆိုနိုင်အောင်ကြိုးပမ်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။အခုလိုအမျိုးသမီးတတိရှင်စုရသူတွေအဖြစ်ဂုဏ်ပြုတာဟာအမေရိကန်ပြည်ထောင်စုအနေနဲ့အမှန်တရားဘက်ကယက်တီတာကိုပြသလိုက်တာဖြစ်တယ်လို့သမ္မတကတော်မယ်လီနီယာထရမ့်ကပြောကြားခဲ့ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ဆိုရချင်တော့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီးတော့ VOE ရဲ့အာဘော်မဟုတ်ကြောင်းအသိပေးလိုပါတယ်ခင်ဗျာ VOE မြန်မာပိုင်းကဗိုလ်ရုနေမနေ့ဖက်စီစဉ်နေဆက်လက်အံလွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပြပါလိမ့်မယ
် Facebook လူမှုမီဒီယာကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုရေးချက်လက်တွေကိုအသုံးချခံခဲ့ရတာနဲ့ပတ်သက်ပြီးအင်ကန်နဲ့အထက်လွှတ်တော်ကြားနာပွဲမှာသုံးဆဲသူတွေရဲ့ကိုရီးချက်လက်တွေပိုကောင်းအောင်ထိမ့်သိမ့်မှုတောင်းဆိုတဲ့လွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကို Facebook ကြီးကမှခက်ဇက်ကဘတ်ကဖြေကြားခဲ့ရပါတယ်။မြန်မာနိုင်ငံကသုံးဆဲသူတွေဟာ Ranger တွေနဲ့ပတ်သက်ပြီး Facebook ကနေအမုန်းပြတွေပြန့်ပွားအောင်လုပ်နေတယ်လို့ Facebook ကိုအပြစ်တင်ခဲ့ကြောင်း Democratic Party ဝန်ဗမောင်ပြည်နယ်ကအထက်လွှတ်တော်မှ Patrick Leahy ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေပါတယ်လို့ဇက်ကဘတ်ကပြန်လည်ဖြေကြားခဲ့ပါတယ်။စီးရီးယားနိုင်ငံကတပုံတွေထိမ့်ချုပ်ထားတဲ့မြို့တစ်မြို့ပေါ်မှာစီးရီးယားစစ်ကတပ်တွေကဓာတ်ရုလက်နက်နဲ့တိုက်ခိုက်တယ်လို့တမ်းညာရှိပြီးနောက်မှာစီးရီးယားပေါ်မှာစီးရီးဆောင်ရွက်မှုတွေဘယ်လိုတုံ့ပြန်လုပ်မယ်ဆိုတာကိုအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အင်ကာနဲ့မှတိုင်ပင်ဆွေးနွေးနေပါတယ်။အားလုံးပူးပေါင်းတုံ့ပြန်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။မြန်မာလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြင့်အေးဟာဘော်ဒူးနဲ့ဆော့ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကိုရောက်ရှိမှာဖြစ်ပြီးဒုက္ခသည်တွေနေရာပြင်းထန်အခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ Caucasus Bazaar ကရိုင်ဂျာရီရှိရာဒုက္ခသည်စခန်းကိုပါတွေ့ရောက်မှာဖြစ်ကြောင်းဒိုက်ကကမြန်မာတန်ယုံကပြောပါတယ်။ဂျ
ဂျပန်နိုင်ငံကအသက်172ရွယ်ဖိုးသက်ရှည်ကျော်ကိုကမ္ဘာအသက်ရှည်ဆုံးပုဂ္ဂိုလ်ဖြစ်နေခင်းနက်ကမ္ဘာဆန်ချိန်မှတ်တမ်းကတင်ဝင်တက်မှတ်လိုက်ပါတယ်2905ခုကျော်လိုက်လ26ရက်နေ့မှာမွေးဖွားသူဖြစ်ပါတယ်ဂျပန်နိုင်ငံကသတင်းကျဉ်းချုပ်ကိုဒေါက်ကွန်မြူတက်ကြီးညာတော့တာဖြစ်ပါတယ်အခုနဲ့အစီအစဉ်ထုတ်လို့ရမှုကအခုကျော်အောင်လင်းဖြစ်ပြီးတော့အတန်းမဲဆိုင်ရာအင်ဂျင်နီ ဒီကနေ့ကျွန်တော်တို့ရဲ့ဇာတ်ပေါ်ရာအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။ဗီအိုအေနာဟုနားဆင်ရကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကောအမြင်မှာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.